Welcome to the Voice of America in Burmese.
ပေကင်းရန်ကင်မင်္ဂလာပြေဝတဲ့ညချမ်းဖြစ်ပါစေခင်ဗျာ။ VOA အမေရိကန်တန်ရ2023မေလ15ရက်တနင်္လာနေ့ညချမ်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ကတော်ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ပူးတွဲပြီးလိုက်ဒိုမီတာ32 kHz 9383ညနဲ့လိုက်ဒိုမီတာ51 kHz 9885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါဒီနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပ
ါ။မင်္ဂလာပါတော်တာရှင်များရှင်ကျွန်မကတော့ခင်လေးပါဒီနေ့ထိတ်တန့်ရောက်သတင်းတွေကိုတော့ကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါ။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ဆိုင်ကလုန်းမုန်တိုင်းမူခါဟာမုန်တိုင်းငယ်အဖြစ်တဖြည်းဖြည်းအားလျော့သွားပြီးတရုတ်မြန်မာနယ်စပ်ဘက်ကိုရွေ့ရှားသွားတဲ့အတွက်အစိမ်းရောင်အဆင့်ဖြစ်သတ်မှတ်လိုက်ပြီလို့မိုးလေဝသနယ်ဇလဗေဒညွှန်ကြားမှုဦးစီးဌာနကကြေညာပါတယ်။ထိုင်းနိုင်ငံရွေးကောက်ပွဲမှာပနာမမဲရလက်တွေအရမဲအများစုနဲ့အနိုင်ရထားတဲ့ Move Forward Party ကညွန်ပေါင်းဆိုးရဖွဲ့မဲ့အစီအစဉ်မှာပူးပေါင်းပါဝင်တော့မှာပါ။ယူကရိန်းကိုစစ်ဘက်ဆိုင်ရာအကူအညီအစ်စ်တွေပေးသွားမယ်လို့ဗြိတိန်ကတင်းလာနီးကကြေညာပါတယ်။တူရကီနိုင်ငံမှာတနင်္လာနေ့နေ့ကကျင်းပတဲ့သမရရေကောက်ပွဲရဲ့ပထမမဲရလက်တွေအရတကြောပြန်ရှင်ပြန်ရမယ်အလားအလာတွေရှိနေပြီဆိုတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါကိုခင်မောင်စိုးမင်းကြီ
းဟုတ်ကဲ့ပါမခင်လေးရေသတင်းတွေပြီးမှသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါအဲ့ဒီအထက်ကနမူနာအဖြစ်နားဆင်ရမှာကတော့
အဓိကကမူရီလွာပြီးတော့ဒီတိုင်းရှိတဲ့ဖရာကြီးတော့မှကျွန်တော်တို့အနန္တပြားမှရှင
်မောခမုန်တိုင်းနောက်ဆက်တွဲရှေဟောင်းနယ်မြေပကံကိုလည်းရိုက်ခတ်မှုတွေရှိတဲ့အကြောင်းသတင်းပေးပို့ချက်မှနားဆင်ကြရမှာပါအဲ့ဒီနောက်မောခမုန်တိုင်းနောက်ဆုံးအချိန်ဒီသတင်းပေးပို့ချက်တွေကုလသမဂ္ဂအကူအညီတွေနဲ့ထိုင်းရွေးကောက်ပွဲနောက်ဆုံးရလဒ်အချိန်တွေကိုလည်းကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်အဲ့ဒီနောက်သတင်းအပတ်စဉ်ကဏ္ဍတွေကိုလည်းပုံမှန်အတိုင်းဇက်တိုက်နားဆင်ကြမှာဖြစ်ပါတယ်။ကဲအခုတော့တနင်္လာညနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကျွန်တော်နဲ့အတူမက်ခင်လေးကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အင်အားဖြင့်ဆိုင်ကလုန်းမုန်တိုင်းမူခါဟာမုန်တိုင်းငယ်အဖြစ်တဖြည်းဖြည်းအားလျော့သွားပြီးတရုတ်မြန်မာနယ်စပ်ဘက်ကိုရွေ့ရှားသွားတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုဖျက်ချော်ပြီးသွားပြီဖြစ်တဲ့အတွက်အစိမ်းရောင်အဆင့်သတ်မှတ်ထားတဲ့အကြောင်းမူလီဝတ္တနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကကြေညာပါတယ်။ရခိုင်ကမ်းရိုးတန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တွေမျိုးအပါအဝင်မြို့တော်တော်များများရဲ့လမ်းမတွေအပေါ်မှာရေတွေလှမ်းမှုခဲ့ကလေပြင်းထန်တဲ့အတွက်အဆောက်အဦတွေတော်တော်များများပျက်စီးခဲ့ပါတယ်။မုံတိုင်းဟာကုန်းနှင်းမိုင်းကိုစတင်ဝင်ရောက်ခဲ့တဲ့ရခိုင်ပြည်နယ်မှာလူ2ယောက်နဲ့ ARD တိုင်းမှာ1ယောက်သေဆုံးတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ကျွတင်တဲ့ရင်ထုတ်ပြန်ချက်တွေထုတ်ပြန်နိုင်ခဲ့တာလူတွေဘေးလွတ်ရာကိုရှောင်တိမ်းနိုင်ခဲ့တာတွေကြောင့်လူအသေးပြောက်တိတ်မရှိခဲ့ပေမဲ့သူတို့တသက်မှာအင်အားအပြင်းဆုံးမုန်တိုင်းကိုကြုံဘူးတာဖြစ်တယ်လို့ရခိုင်ဒေသခံတွေကပြောဆိုကြပါတယ်။ထိခိုက်ပျက်စီးမှုပမာဏအတိအကျကိုတော့စုံစမ်းနေဆဲဖြစ်ပြီးကုညီကယ်ဆယ်ရေးလုပ်ငန်းတွေဇက်တိုက်လုပ်ကင်နေဆဲဖြစ်တဲ့အကြောင်းနဲ့ရခိုင်ပြည်နယ်အတွင်းမှာပဲအဆောက်အဦ1000ကျော်ပျက်စီးမယ်လို့ခန့်မှန်းတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဝင်ရောက်ခဲ့တဲ့မိုးကာဆိုင်ကလုန်းမုန်တိုင်းအားပျော်သွားပြီဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကကယ်ဆယ်ရေးစခန်းတွေမှာဘေးလွရာရှောင်တိမ်ခဲ့သူတွေနေအိမ်တွေကိုပြန်နေကြပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေရှိတဲ့နေရာကိုမုန်တိုင်းတိုက်ခတ်ခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမြို့သူမြို့သားတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစိတ်ချရတဲ့နေရာရွှေ့ပြောင်းပေးခဲ့ပါတယ်။ဒုက္ခသည်တသန်းလောက်နေထိုင်တဲ့ကော့စ်ဘဇားဒုက္ခသည်စခန်းကိုထိခိုက်တာကနည်းပြီးလူ1900လောက်အပေါ်ပဲသေရောက်မှုရှိတဲ့အကြောင်းနဲ့အင်ဂျီ300လောက်ထိခိုက်ခဲ့တဲ့အကြောင်း IFRC ကနိုင်ငံတကာကြက်ချင်သည် ICRC ကနိုင်ငံတကာကြက်ချင်သည်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ပုံတိုင်းကြောင့်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံဟာလူပေါင်း4သိန်းလောက်ကိုဘေးလွရာရွှေ့ပြောင်းပေးခဲ့တဲ့အကြောင်းတာဝန်ရှိသူတွေနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာမုန်တိုင်းကြောင့်အနည်းဆုံး3ဦးသေဆုံးခဲ့တဲ့အကြောင်းထုတ်ပြန်ထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့သေဆုံးတဲ့သတင်းမကြားရှိရပါဘူးခင်ဗျာ
။ထိုင်းနိုင်ငံရွေးကောက်ပွဲမှာပနာမရလက်တွေရမဲအများစုနဲ့အနိုင်ရထားတဲ့ Move Forward Party ကညွန်ပေါင်းဆိုးရောက်ဖွဲ့မဲ့အစီအစဉ်မှာပူးပေါင်းမဲ့အကြောင်းအဓိကတိုက်ခိုက်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဖွဲ့ထိုင်းပါတီကပြောလိုက်ပါတယ
်။ก็คือโทรมาแล้วก็แสดงความยินดีซึ่งกันและกันนะคะแล้วก็
လူမှုထောက်ခံမှုအများစုရခဲ့တဲ့ Move Forward Party ကိုထောက်ခံပါတယ်အစိုးရဖွဲ့ဖို့ကိုလည်းထောက်ခံပါတယ်လို့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝက်ရဲ့သမီးဖြစ်သူဖွဲ့ထိုင်းပါတီခေါင်းဆောင်ပတ်ထုံတန်ရှင်နာဝက်ကပြောသွားတာပါမဲအများစုအနိုင်ရထားတဲ့ Move Forward Party နဲ့ဖွဲ့ထိုင်းပါတီတို့ဟာရွေးကောက်ပွဲမတိုင်ခင်ကတည်းကမဟာမိတ်ဖွဲ့ထားခဲ့တာဖြစ်ပါတယ်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံရွေးကောက်ပွဲမှာလက်ရှိအချိန်ထိအမတ်နေရာ150ကျော်နဲ့အနိုင်ရထားတဲ့ Move Forward Party ခေါင်းဆောင်ဖီတာလန်ဂျာရီရိုရက်ကတော့6ပါတီညွန်ပေါင်းအစိုးရဖွဲ့ကိုဖွဲ့ဖို့ဒီကနေ့ပဲကြေညာခဲ့ပါတယ်။ Move Forward Party ဟာလက်ရှိအချိန်ထိမဲရေတွက်ထားမှုမှာအမတ်နေရာအများဆုံးရထားတဲ့ပါတီလည်းဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်သတင်းနှစ်ပတ်လောက်ထိကောက်ယူခဲ့တဲ့လူထုစနစ်တွေမှာဖွဲ့ထိုင်းပါတီကဥဆောင်နေခဲ့ရကနေဒီကနေ့ထွက်လာတဲ့ရလဒ်မှာတော့ Move Forward Party ကအမတ်နေရာအများဆုံးရခဲ့တာပါ။
ကမောရီယာနိုင်ငံမှာရှေ့လာမဲ့ဇူလိုင်လတဲ့ကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာအတိုက်ခံပါတီကိုအထောက်အထားမပြေစုံလို့ဆိုပြီးမှတ်ပုံတင်ခွင့်မပေးဘဲရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်လိုက်ပါတယ်။တခြားနိုင်ငံရေးပါတီတွေလည်းရွေးကောက်ပွဲမှာရှင်ပြိုင်ကြမှာဖြစ်ပေမဲ့အဓိကအတိုက်ခံပါတီကန်ဒယ်လိုက်ပါတီရွေးကောက်ပွဲဝင်ခွင့်မရတာကြောင့်အာနာယကမ္ဘောဒီးယားပြည်သူ့ပါတီ CPP အနိုင်ရဖို့တေချာသလောက်ဖြစ်သွားပါပြီ CPP ပြောခွင့်ရပုဂ္ဂိုလ်ကတော့တခြားနိုင်ငံရေးပါတီ10ခုကျော်ပါဝင်ရှင်ပြိုင်မဲ့ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိလိမ့်မယ်လို့ Reuters သတင်းဌာနကပြောပါတယ်ကမ္ဘောဒီးယားနိုင်ငံဟာ2018ခုနှစ်မှာတရားရုံးချုပ်ကပယ်ဖျက်လိုက်တဲ့အဓိကအတိုက်ခံနိုင်ငံရေးပါတီကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကိုပြန်လည်အသက်သွင်းတဲ့အနေနဲ့လုံခဲ့တဲ့တစ်နှစ်ကျော်လောက်ကပဲကန်ဒယ်လိုက်ပါတီကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကတော့သူ့ရဲ့အာဏာရ CPP ပါတီဟာကမ္ဘောဒီးယားနိုင်ငံရေးမှာနှစ်တရာလောက်ကြီးစိုးနေမယ်လို့အရင်တုန်းကပြောခဲ့ဘူးပါတယ်ခင်ဗျာ။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိအိုင်ဒိုမီတာ32 kHz 9383ညနဲ့9383ညအိုင်ဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
် VOA မြန်မာပိုင်းရဲ့ထိတ်တန့်ရောက်သတင်းတွေကိုနားဆင်နေကြရတာပါယူကရိန်းကိုစစ်ဘက်ဆိုင်ရာအကူအညီတစ်တွေပေးသွားမယ်လို့ဗြိတိန်ကတနင်္လာနေ့ကကြေညာပါတယ်။ယူကရိန်းသမ္မတဗလန်တီမာဇလန်စကီဟာဒီကနေ့ UK ဝန်ကြီးချုပ်ရရှိဆူနက်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။သမ္မတဇလန်စကီဟာအနောက်နိုင်ငံမဟာမိတ်ခီးစဉ်တွင်ပြင်သစ်ဂျာမနီနဲ့အီတလီနိုင်ငံတွေကိုတွားရောက်ခဲ့ပြီးအခုဗြိတိန်ကိုရောက်ရှိနေခဲ့တာပါ။ရုရှားပေါ်တံမြန်ထိုးစစ်တွေမစခင်စီးရဲရအထောက်ပံ့တွေရဖို့သမ္မတဇလန်စကီကကြိုးစားနေတာပါ။
တရုတ်နိုင်ငံမှာတရှိုးလုတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အသက်88နှစ်အရွယ်အမေရိကန်နိုင်ငံသားတဦးကိုတနင်္လာနေ့ကထောင်တန်းတသက်တကျွန်းချမှတ်လိုက်ပါတယ်။ဟောင်ကောင်မှာအမြဲတမ်းနေထိုင်ခွင့်ရရှိထားတဲ့ဂျွန်ရှင်ဝမ်လီယန်ကိုအရှိတောင်ပိုင်းစုချိုးမြို့မှာ2021ခုနှစ်ဧပြီလ15ရက်နေ့ကတရုတ်တံပြန်ထောက်လှမ်းရေးအေဂျင်စီကဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။လီယန်ရဲ့စီရင်ချက်ကိုအဲ့ဒီမျိုးကတရားရုံးလူမှုကွန်ရက်မှာအတော်ချုံထုတ်ပြန်ကြေညာပြီးစွဲချက်တွေနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
။ Israel စစ်တပ်ရဲ့အနောက်ဘက်ကန်ဒေတာတိုက်ခိုက်မှုတစ်ခုအတွင်းမှာအသက်22နှစ်အရွယ်ပါလက်စတိုင်းအမျိုးသားတဦးတေဆုံးခဲ့ပြီးနောက်ထပ်တဦးလည်းဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။ Israel စစ်တပ်ကတော့ဒီလူတွေကသူတို့ကိုအရင်လာတိုက်ခိုက်ခဲ့တာကြောင့်ပြန်ပြီးတိုက်ခိုက်တာလို့ပြောပါတယ်။ပြီးခဲ့တဲ့ February လအတွင်းမှာအဲ့ဒီဒေသမှာပဲအစ္စရေးလူမျိုးနှစ်ဦးတေဆုံးခဲ့ရတဲ့လက်နက်ကင်တိုက်ခိုက်မှုတွေနဲ့ဆက်ဆက်နေတဲ့အိမ်တိမ်ကိုဖြုတ်ဖျက်ဖို့အစ္စရေးစစ်တပ်ကစစ်စင်ရေးတစ်ခုလုပ်နေတာဖြစ်တယ်လို့အစ္စရေးတပ်ကပြောပါတယ်
။တူရီနိုင်ငံမှာတကြောပြန်သမ္မတရွေးကောက်ပွဲလာမယ့်မေလ28ရက်နေ့မှာကျင်းပမယ့်အကြောင်းရွေးကောက်ပွဲဘုတ်အဖွဲ့အကြီးအကဲကကြေညာလိုက်ပါတယ်။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာမဲ3000လောက်ရေတွက်ဖို့ကြံရှိနေသေးပေမဲ့လက်ရှိသမ္မတ Resort အဒိုဝန်က 49.51 ရာခိုင်နှုန်းပြိုင်ဘက်ကမဲကလီဒိုရာဂရူက 44.88 ရာခိုင်နှုန်းရရှိထားကြောင်းကော်မရှင်ဘုတ်အဖွဲ့ဥက္ကဋ္ဌအမက်ယန္နာကသတင်းတောက်တွေကိုပြောပါတယ်နှစ်ပေါင်း20ကျော်ကြာအာဏာရယူထားတဲ့တူရကီရဲ့သက်တမ်းရှည်ခေါင်းဆောင်အဒိုဝန်ဟာရွေးကောက်ပွဲမှာမျှော်လင့်တားတာတဲ့ပုံပြီးရလက်ကောင်းခဲ့ပေမဲ့အနိုင်ရဖို့လိုအပ်တဲ့သတ်မှတ်ချက်50ရာခိုင်နှုန်းမဲရလက်ကတော့မရရှိခဲ့ပါဘူး။တူရကီရွေးကောက်ပွဲမှာနိုင်ငံခြားကမဲဆန္ဒရှင်တွေအပါအဝင်မဲပေးခွင့်ရှိသူ64တန်းရှိပြီးအဲ့ဒီအထက်က89ရာခိုင်နှုန်းဟာတနင်္ဂနွေနေ့ကမဲပေးကြတယ်လို့ AP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။ ခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုကြေညာပါတော့မယ်ပထမအဦးဆုံးအနေနဲ့မိုးခါမုန်တိုင်းနဲ့ပတ်သက်ကိုပြောပြပါပါမယ်မိုးခါဆိုင်ကလုံးမုန်တိုင်းကြောင့်ပုဂံညောင်ဦးဒေသမှာမိုးကြီးရေရှမ်းပြီးရှေးဟောင်းဖျားစေရီတချို့မှာရေဝင်တာရေဝစ်တာနဲ့မိုးရေယိုစိမ့်တာတွေဖြစ်ပေါ်ခဲ့ရာအပြည့်အစည်တွေလည်းရှိပါတယ်လောလောဆယ်မှာသက်ဆိုင်ရာဂေါပကအဖွဲ့ရှေးဟောင်းသူတေသနာအပါအဝင်ဌာနဆိုင်ရာနဲ့ပရဟိတအဖွဲ့တွေကရှင်းလင်းရေးလုပ်ငန်းတွေကိုဆောင်ရွက်နေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုဝင်းခန့်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ရှေးဟောင်းယဉ်ကျေးမှုနယ်မြေဖြစ်တဲ့ပုဂံညောင်ဒေသမှာမိုးခါမုန်တိုင်းမဝင်ရောက်ပြီးဒီလ23ရက်နေ့လောက်ကစတင်ပြီးမိုးသည်းထန်စွာရာသွန်းခဲ့တာပါမုန်တိုင်းမဝင်မီနဲ့မုန်တိုင်းတိုက်ခတ်ချိန်မှာဇက်တိုက်မိုးသည်းထန်ခဲ့တာကြောင့်ဖျားစီဒီတချို့နဲ့ရှေးဟောင်းအဆောက်အဦတွေမှာရေဝင်တာရေဝတ်တာနဲ့မိုးရေယိုစိမ့်တာတွေဖြစ်ခဲ့ပါတယ်ပုဂံယဉ်ကျေးမှုအမွေအနှစ်ဒေတာကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးကော်မတီဝင်ဦးတန်းထေကအဓိကရေဝင်တာဖျားနှစ်စုဖြစ်ပြီးတချို့ဖျားတွေကတော့မိုးရေကြောင့်အနေချင်းပျက်စီးတာရှိကြောင်းပြောပါတယ်
ကျွန်တော်တို့ပြောရတဲ့ဆုံးမစုလိုက်တဲ့မိုးရီများတာပေါ့နော်အဓိကကမိုးရီလာပြီးတော့တိုင်းရှိတဲ့ဖျားရီပေါ့ဥပမာကျွန်တော်တို့အာလန္ဒာပြားမှာဆိုရင်မိုးရီများမယ်နောက်တော့စူလာမီမှာများမယ်အပြည့်ကြီးကအနည်းသားတော့ပဲရှိရတာဒီကမရာဇိကဆိုလည်းနည်းနည်းလေးပဲတိုင်းပဲနောက်ပြီးတော့ဒီကုတ်ကတ်တာဆိုလည်းနောက်လောက်ထားတဲ့မိုးဆောင်လေးနည်းနည်းလေးတက်ကြတယ်ဟိုကျန်တဲ့ဖျားလေးတွေကအကြီးမိုင်းရှိတယ်ဒီနယ်လေးတွေပါကျွန်တော်တို့ရွာလေးမိုးနဲ့ဆိုင်ရင်ဘာမှပြည့်စည်မှုတွေကမပြောပါလောက်ဘူ
းရှေးအောင်သူတေသနာနဲ့မြို့သားပြတိုက်ဦးစီးဌာနပကံဌာနကွဲပြုပြင်ထိမ့်သိမ်းရေးဌာနစုဒုညွန်ကြားရေးမှူးဦးညီမွန်းကဒီရက်အတွင်းစူလာမဏိဖျားပရဝံအတွင်းမှာရေတပေကွဲလောက်အထိဝင်ရောက်ခဲ့တာကြောင့်ရေစုပ်ဆက်တွေနဲ့ဆုတ်ထုတ်ခဲ့ရကြောင်းပြောပါတယ
်အပေါ်မှာပြောဆိုလို့ကျွန်တော်ဒီလေကြီးရတမမိုးလောက်ဆိုတော့တူဒီပေါ်လာကြတော့ပေါ့ကွာအခုတော့နေရပေါ့နေရဆိုအခုဒီနေ့ဆိုလို့ရှိရင်တော့ဆရာမကြီးဝင်နေမှာဆိုမျိုးရတော့အဝိတ္တိကလာဝင်နေမှာရောက်တယ်ရောက်တဲ့ဟာလည်းဒီမှာဟိုကျွန်တော်ဒီစုတ်ဆက်တယ်နော်ကျွန်တော်ဒီနေ့ကတော့ဆက်ဆုပ်တယ်ဒီရှောင်းဌာနဒီစုတ်ဆက်ပြီးရောနော်ကောကတာရေးစုတ်ဆက်ပြီးဒီမနက်ကျတော့တာစုတ်ဆက်ဌာနပေါ်ပြီးရောနော်ပြည်ပဆိုးရယ်ဒါဒီစုတ်ဆက်ပေါ်လို့နော်အခုတော့လိကျနေတယ်ဟိုတောင်းတင်မှာတော့နော်ကျွန်တော်ဒီတော့နောက်တော့ဒီချိန်မှာလည်းအစီအစဉ်အိုင်နာလိုက်ပြန်လို့ဒီလိုကြားလိုက
်အာနန္ဒာဖျားဝင်အတွင်းရေဝတ်တာကိုလည်းဆုတ်ထုတ်ထားပြီးဖြစ်ကြောင်းနဲ့ဖျားဝင်အတွင်းရေဝတ်တာတွေကိုရှေးအောင်မွေနေထိမ့်သိမ့်ရေးလမ်းညွှန်ကျဲနဲ့အညီဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်ဖျားတချို့မှာတော့မိုးရေယိုစိမ့်တာကြောင့်ပျက်စီးတာရှိပေမဲ့အကြီးအကျယ်ထိခိုက်တာမရှိဘူးလို့ဦးညီမွန်းကဆက်ပြောပါတယ
်အဲတန်တာတော့နည်းနည်းပါတော့ဒီထိခိုက်ပျက်ကြောင်းဟိုကြီးကြီးအမိုင်ဖြစ်တာမရှိဘူးဦးမန်ဦးတော်ရင်းနဲ့ပျက်ကြောင်းဒါကြီးတော့ကြည့်ပါတော့ဒါတော့မိုးရေကြောက်ကိုသူကအုတ်ရဲ့အဘောကနှစ်ပေါင်းရာခံကြည့်တော့ကနည်းနည်းမိုးရရေစိတ်နဲ့ဥပမာပေါင်းလို့ဆိုသူကဒီနဲ့နည်းနည်းလေးဒီနည်းနည်းလေးဒီကြာလာလို့ထွက်ကြဘလောက်ပဲဖြစ်ပါလေတာကြီးကိုဆောက်ဦးဒီကုလုံးဒီကြာပြဲကြတာမျိုးတော့မရှိပါဘူးနော
်ရောင်ဦးမြို့နယ်ရွာသားကြီးရွာကဓမ္မရာဇကဖရာရင်မြေအုတ်ခုံထီးလို့မင်းလို့ဖရာအရှိမုတ်အဝင်တပ်ပေညူဖရာအုတ်တိုင်းနဲ့ပထိုးသားများဖရာမုတ်ကပ်ပဲကြတာတွေရှိကြောင်းရှီအောင်သူတေသနာနဲ့အမျိုးသားပြတဲ့ဦးစီးဌာနပကံဌာနခွဲကတည်င်းထုတ်ပြန်ထားပါတယ်။မိုးသည်းဌာနကြောင့်ပကံညောင်ဒေသမှာရေမွေးစေဖို့အတွက်ရေနှုံမြောင်းရေလွှဲမြောင်းဖော်ဆောင်တာရေကန်ဆဲတာစတာတွေဆောင်ရွက်နေပြီးရေဝတ်ဧရိယာကရေတွေကိုပကံမျိုးရိုးကျုံအတွင်စီးစင်းလာအောင်အကောင့်ထဲဖော်သွားမှာဖြစ်ကြောင်းလဲရှီအောင်သူတေသနာနဲ့အမျိုးသားပြတဲ့ဦးစီးဌာနပကံဌာနခွဲရဲ့လူမှုကွန်ရက်ဆောင်ရွက်နာမှာဖော်ပြထားပါတယ်။ဒီလ23ရက်နေ့ကညောင်ဦးမှာရွာခဲ့တဲ့မိုးရေချိန်ဟာ6.34 လက်မရှိပြီး58နှစ်အတွင်းအမြင့်ဆုံးစံချိန်အတိတင်ခဲ့တဲ့မိုးရေချိန်အဖြစ်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါရခင်ဗျာ
မိုးခါဆိုင်ကလုံးပုံတိုင်းကြောင့်ပကံညာဦးရှေးဟောင်းဒေသမှာမိုးကြီးရေရှမ်းပြီးရှေးဟောင်းဖျားစီရီပထိုးတချို့ရေဝင်တာရေဝစ်တာနဲ့ရေစိမ့်တာတွေဖြစ်ပေါ်ပြီးအပြည့်အစည်တချို့လည်းရှိပါတယ်လောလောဆယ်မှာသက်ဆိုင်ရာဂေါပကရှေးဟောင်းသူတေသနာအဖွဲ့တွေကအဲ့ဒီနေရာတွေကိုရှင်းလင်းရေးဆောင်ရွက်နေတဲ့အကြောင်းကိုဝင်းခန့်ပြောပြပေးတာဖြစ်ပါတယ်။အခုပြောပြမယ့်သတင်းကလည်းမိုခါဆိုင်ကလုံးမုန်တိုင်းရဲ့နောက်ဆက်တွဲသတင်းဖြစ်ပါတယ်။ဆိုင်ကလုံးမုန်တိုင်းမိုခါမြန်မာနိုင်ငံကိုဖြတ်ကျော်ခဲ့ပြီးဖြစ်လို့အစိမ်းရောင်အဆင့် short ချသတ်မှတ်လိုက်ပါတယ်။ဒါပေမဲ့လည်းမိုခါရဲ့အရှိန်ကြောင့်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာပင်လယ်ပြင်မထွက်ကြဘူးမိုးစလဌာနကသတိပေးထားပါတယ်။မုန်တိုင်းဝင်ရောက်ခဲ့တဲ့လမ်းကြောင်းတစ်လျှောက်မှာလဲမိုးရွာသွန်းနိုင်တဲ့အခြေအနေရှိတာကြောင့်ရေကြီးတာမြေပြိုတဲ့ဒဏ်ဒီ ဖြစ်ပေါ်နိုင်တဲ့အကြောင်းကိုလည်းသတိပေးထားပါတယ်။ဒီအကြောင်းကိုရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမုံကပြောပြမှာပါ
။မြန်မာနိုင်ငံထဲကိုဖြတ်ကျော်ဝင်ရောက်ခဲ့တဲ့အလွန်လွန်အားကောင်းတဲ့စိုက်ကလုံးမုန်တိုင်းမိုခါဟာတရုတ်နိုင်ငံထဲမှာလေဖိအားနဲ့ရဝန်းအဖြစ်နဲ့အာရော့သွားပြီးဖြစ်ပါတယ်။မြန်မာနိုင်ငံထဲကိုဖြတ်ကျော်ခဲ့ပြီးဖြစ်လို့အစိမ်းရောင်အစဉ်အဖြစ်နဲ့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကရှော့ချသတ်မှတ်လိုက်ပါတယ်။အစိမ်းရောင်အစင်သတ်မှတ်ချက်ဟာကံယိုရန်ကိုစိုက်ကလုံးမုန်တိုင်းဖြတ်ကျော်ဝင်ရောက်ခဲ့ပြီးတဲ့နောက်လုံခြုံစိတ်ချရပြီဖြစ်တဲ့အချိန်နဲ့ရှားဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်ရမယ့်အချိန်ဖြစ်ပါတယ်။မြန်မာနိုင်ငံနဲ့မုန်တိုင်းအန္တရာယ်ကျော်လွန်ပြီးချိန်ဖြစ်ပေမဲ့မုန်တိုင်းရဲ့အချိန်ကြောင့်မြဝကျွန်းပေါ်ရခိုင်ကံယိုရန်တစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးတက်လေမြင်းကြာရောက်နိုင်ပြီးလှိုင်းကြီးနိုင်လို့ပင်လယ်ပြင်ခရီးကိုမထွက်ကြဖို့ကိုမိုးလေဝသနဲ့ဇလားပေတာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ်
။မုန်တိုင်းကပြတ်ပြီးသွားပြီမဲ့အချိန်တွေအကျဉ်းချန်တွေကကြံနေတော့အဓိကအပြင်တော့အဲဒီစခိုင်းကမ်းရိုးတန်းကမ်းလွန်ပင်လယ်ပြင်ပေါ့နော်။ပင်လယ်ပြင်ကြီးမှာတော့ဒါလိုင်းကလိုင်းကြီးနိုင်တဲ့အချိန်တွေရှိသေးတာပေါ့နော်။ဒါကြောင့်မို့လို့စခိုင်းကမ်းရိုးတန်းကမ်းလွန်ပင်လယ်ပြင်မုန်တိုင်းပြီးသွားပြီဆိုပြီးတော့ပင်လယ်ပြင်ကိုတော်တော်နဲ့မထွက်ကြဘူးအဲ့ဒါလေးကြံပြူးရင်ဘာကြောင့်ဆိုတော့ဒီလိုင်းကြီးကင်တာလေးနဲ့ဘုသက်လေးပြင်ကြပြီးလိုင်းကြီးနိုင်တာလေးနဲ့ရှိနိုင်နေတယ်ဒါတော့ပုံတိုင်းတိုက်ပြီးသွားတိုင်းမှာဒါမျိုးကရှိတယ်လို့ကျွင်းညာနေရှိတယ်ဆိုတတိထားမှုလို့
မြဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးတက်လေပြင်ကြတဲ့အချိန်လေတိုက်နှုန်းကတနာရီကိုမိုင်40ဝန်းကျင်တိုက်ခတ်နိုင်ပါတယ်လိုင်းအမြင့်ဘေကတော့၈ဘေကနေ၁၀ဘေအထိရှိနိုင်ပါတယ်။မုံတိုင်းအကျဉ်းကြံတိမ်တိုက်တွေကြောင့်စကိုင်းတိုင်းမန္တလေးတိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာအမြင့်ဆုံးလေတိုက်နှုန်းကတနာရီကိုမိုင်30ဝန်းကျင်တိုက်ခတ်နိုင်ပါတယ်။မုံတိုင်းဖြတ်သွားခဲ့တဲ့လမ်းကြောင်းတစ်လျှောက်မှာမိုးရွာသွန်းမှုဆက်ပြီးတော့ရှိနိုင်တယ်လို့ဦးလာထွန်းကပြောပါတယ
်။ဗမာနိုင်ငံအခုမုံတိုင်းဖြတ်သွားတဲ့နေရာတစ်လျှောက်မှာတော့ဒါမိုးဆက်ပြီးတော့မုံတိုင်းရှိနေတုန်းကတော့မိုးရွာသွန်းမှုမများပါဘူး။ဘူရတော်မူရီဟာဆက်ပြီးတော့ရှိနေမယ်ပေါ့နော်ရှိနေမယ်နောက်တချို့နေရာတွေလည်းမိုးရိမ်ပမာဏကနည်းနည်းလေးရားနိုင်သေးတယ်ပေါ့လေအားရမလို့အဲ့ဒီနေရာတွေမှာမိုးရွာတော်မူပုံစံနဲ့ရာတော်မူတွေကိုဆက်ပြီးတော့တတိထားဖို့လိုအပ်မှာဖြစ်ပါတယ
်မြန်မာနိုင်ငံကနေမုန်တိုင်းဖြတ်ကျော်ပြီးသွားပြီမဲ့သူ့ရဲ့အရှိန်ကြောင့်လေပြင်းတိုက်ခတ်တာမိုးကြီးတာနဲ့အတူရေကြီးမြေပြိုဝရာတွေလည်းဖြစ်နိုင်လို့ကုန်းမြင့်နေထိုင်သူတွေမြေပြုံမဲ့အနေနဲ့သတိပြုကြဖို့လိုပါတယ်။ကာယိုရန်တစ်လျှောက်နဲ့မြင့်ငယ်ချောင်းငယ်အနီးနေထိုင်သူတွေဟာလည်းရေကြီးရေရှမ်းမဲ့ဘေးကိုသတိပြုနေထိုင်ဖို့ကိုတိုက်တွန်းထားပါတယ်ရှင်
။မုခာမုန်တိုင်းနောက်ဆုံးအဆင့်ဒီရှော့ချလိုက်တဲ့အစိမ်းရောင်အစင်းလို့ကြီးညာလိုက်ပေမဲ့လို့ဒီလေပြင်းတိုက်တာမိုးရွာတာတွေဆက်လက်ရှိနိုင်တဲ့အတွဲကြောင့်ပင်လယ်ပြင်ကိုထွက်ခွာတာတို့ဘာတို့မလုကြဖို့မိုးစလာဌာနသတိပေးအကြောင်းကိုမဆုမုံပြောပြပေးတာပါဆက်လက်ပြီးတော့အဲ့ဒီမိုးခါမုန်တိုင်းနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းကိုပဲပြောပြပါမယ်မိုးခါမုန်တိုင်းဖြတ်တန်းပြီးပျက်စီးသွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာအစားအသောက်နဲ့ရေကူဖြန့်ဝေပေးဖို့အတွက်နိုင်ငံတကာအဖွဲ့တွေအရက်ဖက်အဖွဲ့တွေကစတင်ပြင်ဆင်နေပါပြီလမ်းပန်းဆက်သွယ်ရေးနဲ့ဖုန်းလိုင်းတွေပြတ်တောက်တာကလည်းကယ်ဆယ်ရေးလုပ်ငန်းတွေအတွက်အဓိကစိန်ခေါ်မှုဖြစ်လာပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကျွန်တော်ခင်မောင်စိုးမင်းကပဲပြောပြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမုံတိုင်းတင်ဒေသတွေမှာအ धिक လိုအပ်ချက်ကိုစမ်းစစ်နေပြီးကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်လှုပ်ဆောင်နေပြီလို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်။လိုအပ်ချက်စမ်းစစ်မှုတွေလှုပ်ထားပြီးအစားအစာနဲ့ရေကိုအရေးပေါ်ဖြည့်တင်းဖို့လှုပ်ဆောင်နေကြောင်းမြေပုံမြို့မှာကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့ Relief International ကဦးကျော်တန်းတင်က FOA ကိုပြောပြပါတယ်
။ဟုတ်အဲသင်္ဘောမှုကကျွန်တော်ပထမဆုံးအခက်အခဲကကျွန်တော်တို့အဲစက်ပြေဖို့ကအဲပုံလိုက်နေပြတ်တော့တော့တယ်ပြီးတော့ကျွန်တော်ဒီပြေနဲ့ကျွန်တော်မျိုးကရေချောင်းနေရတဲ့အခါပြေဒီမော်ဒယ်လေးမရှိတဲ့နေကိုအရှင်တို့နဲ့မရောက်နိုင်ပါဘူး။နောက်တစ်ခုကကျွန်တော်တို့ကသင်္ဘောမှုကဟိုပြေသွားပါအဲဆော့နေပါအဓိကအဓိကဆော့တာနဲ့ရေပါဆရာအဲတခြားမျိုးတွေဒီမှာလည်းတော့အဲ့လိုဖြစ်နေပါလေဆရာဟိုစာအစရေကဒီကတူကမှုဖြစ်နေပါ
ဒေတာတာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးမုံတိုင်းမလာခင်ကတည်းကကုညီရေးစကန်းတွေဖွင့်ပြီးအရေးပေါ်ကုညီရေးတွေလှုပ်ဆောင်နေကြောင်းသူကပြောပါတယ်အခုဆိုရင်ကျန်းမာရေးဌာနတွေနဲ့ပေါင်းပြီး ရေမြုပ်သွားတဲ့ရေကန်တွေကိုရေဆုပ်ထုတ်တာမျိုးတွေစပြီးလုပ်နေကြောင်းလည်းပြောပြပါတယ်။ကုလကပ္ပစားနပ်ရိက္ခအဖွဲ့ WFP ကလည်းရခိုင်ပြည်နယ်နဲ့ပတ်ဝန်းကျင်ဒေသတွေကတလကြာပံ့ပိုးပေးနိုင်တဲ့အထိလုံလောက်တဲ့စားနပ်ရိက္ခတွေကိုကြိုတင်ပြင်ဆင်ထားတယ်လို့မေလ23ရက်နေ့ကထုတ်ပြန်ပါတယ်။မော်တော်ယာဉ်နဲ့အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေကိုလည်းကြိုတင်နေရာချထားတယ်လို့ WFP ကပြောပါတယ်။ဖုန်းလိုင်းနဲ့လမ်းမဆက်သွေးရေးပြတ်တောက်နေတာကြောင့်နိုင်ငံတကာအကူအညီတွေကချက်ချင်းမရောက်နိုင်ဘူးလို့မြောက်ဦးမြို့နယ်ကယူနာလိုင်းလူမှုကူညီရေးဥက္ကဋ္ဌက VOA ကိုပြောပြပါတယ
်ဖုန်းလိုင်းကတော့အခုရေးရအရာတော့မကြောက်ဘူးကျွန်တော်ရေးဆိုင်တယ်ဟိုအဆုတ်ရေးဆိုင်တယ်အကုန်လုံးကျွန်တော်ဥပဒေတွေပြန်ပြောတာမလေးကတော့ ICR ကတော့တခုကတော့ဟိုဟာဘာလို့လဲရေးဆိုင်ဟိုဟာအခုကျေလို့တော့ကြားတယ်အပေါ်ကျတော့အဲ့ဒါကတော့ဒီကျွန်တော်ရေဆိုင်ပြမှာဒီနိုင်ငံရဲ့အင်တာဗျူးကိုလို့တော့အဖြစ်ရောအပေါ်မှာကျွန်တော်တော့ CNC ပေါင်းရဲ့အတွက်ဟာဝါကျေးဇူးပြုတဲ့အဖြစ်အဲ့လိုဟွာဘောအခုနေကြည့်နေတာပဲ
မောခမုံတိုင်းဟာအခုဆိုရင်ရခိုင်ပြည်နယ်ကိုဖျက်ကျော်ပြီးမြန်မာနိုင်ငံကုန်းတွင်းပိုင်းဒေသတွေစီဖြစ်အားပြင်းပြင်းနဲ့ဝင်ရောက်သွားပြီးဖြစ်ပါတယ်ရခိုင်ပြည်နယ်မှာတော့စစ်တွေမင်းပြကြောက်တော်မောင်းတော်မြောက်ဦးကပေါတော့မြေပုံရသေးတောင်ဘူးသီးတောင်မင်းပြအမ်တန်တွဲစတဲ့မြို့နယ်တွေမှာထိခိုက်မှုတွေများခဲ့ပါတယ်စစ်ကောင်စီကတော့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့မြို့နယ်18မြို့နယ်စလုံးကိုတဘာဝဘေးအန္တရာယ်ကျရောက်နိုင်တဲ့ဒေသတွေအဖြစ်သတ်မှတ်ကြောင်းဒီကနေ့မေလ15ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်ဒါ့အပြင်မုံတိုင်းကြောင့်ထိခိုက်သေးဆုံးသူ3ဦးရှိကြောင်းလည်းမြမအတန်ကတဆင့်ကြေညာခဲ့ပါတယ်မုံတိုင်းတန်အစိုးရဆုံးခံခဲ့ရတဲ့ဒေသတွေအားလုံးကိုကူညီကယ်ဆယ်ရေးတွေမရောက်နိုင်သေးတဲ့အတွက်ထိခိုက်သေးဆုံးတဲ့အရေးအတွက်ဟာဒီထက်တိုးလာနိုင်စရာရှိနေပါတယ်။အခုကာလမှာရမုံငွေတိုးပြည့်ရဖို့ကလည်းအရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂဌာနေညှိနှိုင်းရေးမှုနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာယာယီညှိနှိုင်းရေးမှုတို့ကပြီးခဲ့တဲ့ရက်ပိုင်းကသတင်းထုတ်ပြန်ခဲ့ပါတယ်။ပြည်တွင်းကလူဦးရေ 4.5 သန်းကိုကယ်ဆယ်ရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့အတွက် UN OCHA ရဲ့လုပ်ငန်းတစ်ခုဖြစ်တဲ့ Myanmar Humanitarian Response Plan ကအမေရိကန်ဒေါ်လာ964သန်းကိုတောင်းခံထားပါတယ်။ဒီထဲက10ရာခိုင်နှုန်းပဲရရှိသေးတယ်လို့ UN မြန်မာရဲ့မနေ့မေလ14ရက်ထုတ်ပြန်ချက်မှာရေးသားထားပါတယ်။အမျိုးသမီး52ရာခိုင်နှုန်း၊ကလေးသင်ငယ်32ရာခိုင်နှုန်းနဲ့မတန်စွမ်း73ရာခိုင်နှုန်းကိုအဓိကထောက်ပံ့ဖို့ကုလအဖွဲ့အစည်းတွေကရည်ရွယ်ထားတယ်လို့ပြောပါတယ်ခင်ဗျာ။မောခမုံတိုင်းသတင်းတွေကိုထုတ်လွှင့်ပေးနေရကနေအခုတခါအိန္ဒိချင်းထိုင်းနိုင်ငံဘက်ကရွေးကောက်ပွဲသတင်းကိုလည်းပြောပြခြင်းပါတယ်။မေလ14ရက်မနေ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံအထွေထွေရွေးကောက်ပွဲမှာလက်ရှိအချိန်အထိမဲရွေတွက်ပြီးသမျှအတိုက်ခံပါတီကြီးနှစ်ခုဖြစ်တဲ့ Mood Forward နဲ့ဖွေထိုင်းပါတီတို့ကအပြတ်အသတ်အသာစီးရနေပါတယ်။ထိုင်းနိုင်ငံသားခံယူပြီးတော့မဲပေးထားတဲ့မြန်မာຫນွယ်ဘွားတချို့ကလည်းထိုင်းနိုင်ငံမှာအစိုးရပြောင်းလဲပြီးမြန်မာဒီမိုကရေစီရဲ့အတွက်ပါအထောက်အကူပြုစေမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အတိုက်ခံတွေကိုမဲပေးခဲ့ကြတယ်လို့ပြောပါတယ်။Mood Forward ပါတီခေါင်းဆောင်ကတော့6ပါတီညွန်ပေါင်းအစိုးရဖွဲ့သွားမယ်လို့ဒီကနေ့ပဲကြေညာလိုက်ပါတယ်။ဒါပေမဲ့စေဦးစည်းချုပ်တဖြစ်လဲဝင်းကြီးချုပ်ပရာယုတ်ချံဦးချံနဲ့သူ့ကိုထောက်ခံတဲ့ထိုင်းစစ်တပ်ကအလွဲတကူအာဏာလက်လွတ်ပါမလားဆိုတာကတော့မေးခွန်းထုတ်နေကြဆဲဖြစ်ပါတယ်။ထိုင်းနိုင်ငံရွေးကောက်ပွဲနောက်ဆုံးအခြေအနေကိုဗန်ကောက်မြို့ကနေကိုဇော်ဝင်းလိုင်ကအခုလိုသတင်းပေးပို့ထားပါတယ်
။မနေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံအောက်လွတ်တော်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ52တန်းရဲ့80ရာခိုင်နှုန်းကမဲပေးခဲ့ကြတယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်။ဒါဟာအရင်ရွေးကောက်ပွဲတွေထဲစာရင်မဲပေးသူဦးရေတိတိတသာတိုးလာတာလည်းဖြစ်ပါတယ်။ဒုတိယဖြစ်တော့အာနာသိန်းစစ်ကောင်းဆောင်တစ်ဖြစ်လဲဝန်ကြီးချုပ်ပရာယုတ်ချံအိုချာနဲ့စစ်အုပ်စုလွှတ်မိုးမှုကနေပြောင်းလဲပြီးအနှစ်သာရပြည့်ဝတဲ့ဒီမိုကရေစီစနစ်ကိုပြောင်းလဲဖော်ဆောင်မယ်ဆိုတဲ့ယူဆမှုနဲ့ထိုင်းလူငယ်တွေအကြားနိုင်ငံရေးနှိုးကြမှုအရှိန်မြင့်လာပြီးမဲပေးသူအရေးအတွက်တိုးလာတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံသားမိဘတွေကနေထိုင်းနိုင်ငံမှာမွေးဖွားကြီးပြင်းလာတဲ့ကိုတိုနီဟာထိုင်းနဲ့မြန်မာပြည်အကြားစီးပွားရေးလုပ်ကိုင်နေသူတဦးဖြစ်ပါတယ်။သူကလည်းဒီနှစ်မှာလူငယ်တွေအကြားနိုင်ငံရေးပို့ပြီးနှိုးကြလာတာကိုသတိထားမိတယ်လို့ပြောပါတယ်
။ဒီကောင်လည်းနဲ့ထူးခြားတာကပါရှိတယ်ဆိုတော့ကျွန်တော်ဒီလူငယ်တွေပို့ပြီးပါများတယ်လို့တွေ့ရတယ်ပေါ့နော်။လူငယ်တွေလည်းတော်တော်များများဒီရွေးကောက်ပွဲမှာဟုတ်တယ်ဆိုဆိုရှင်နေဟိုနေမှာရှိတယ်ကျွန်တော်နေကလူပဲလေဒါပေမဲ့ဘာလို့လဲမမညက်တညလုံးကားစီးပြန်လာမှာ ကားပေါ်မှာလည်းတွေ့တယ်လည်းစကားပြောပြတယ်လို့ပြောဒီမှာပြန်လာတွေ့တော့ခါပဲဟာသူတို့လည်းပြန်လဲတယ်ဗောကိုတောင်ကိုကြည်အောင်လာလုပ်တယ်ဆိုတော့ဟိုအရင်လုံးမဟုတ်တော့ပဲလူကြီးတွေလည်းမဟုတ်ဗျာအော်လူငယ်ပိုင်းမှာပို့ပြီးမှများတယ်ဆိုတော့တွေ့ရတယ်ဗောအဲ့တကူတော့ထူးခြားဗော
လူငယ်အများစုကစစ်တပ်နဲ့ပတ်သက်သူတွေဆက်ပြီးအုပ်ချုပ်တာကိုမလို့လာကြတော့ဘူးလို့သူကပြောပါတယ်သူ့အနေနဲ့ထိုင်းနိုင်ငံသားဖြစ်နေပေမဲ့မိဘတွေကမြန်မာနိုင်ငံကဖြစ်နေတာအပြင်သူကိုယ်တိုင်ကလည်းလက်ရှိမှာမြန်မာပြည်နဲ့ဆက်ဆက်ပြီးစီးပွားလုပ်ကိုင်နေတာကြောင့်ထိုင်းနိုင်ငံဤသူမြန်မာပြည်မှာလည်းဒီမိုကရေစီစနစ်ကိုအခြေခံတဲ့ပြောင်းလဲမှုတွေဖြစ်ပေါ်စေချင်တယ်လို့သူကဆက်ပြောပါတယ
်ဆိုတော့မြန်မာတွေနဲ့ပဲမြန်မာတွေနဲ့ပဲတော့ရှောက်လို့တဲ့ခါကျတော့အခုထိုင်းနိုင်ငံမှာလည်းဒီလိုမျိုးဒီမိုကရေစီတကယ်ဒီမိုကရေစီအနည်းတော့ခံစားပြီးတော့မြန်မာပြည်ကြီးကိုလည်းကျွန်တော်အဲ့လိုမျိုးဖြစ်စေချင်တာလေဆိုအခုခံစားချက်ကတော့လုံးဝပြောင်းလဲစေချင်တာမဖြစ်စေချင်တော့ဒီလိုမျိုးပေါ့နော်လူအခွင့်အရေးအပြုအခံစားချင်စေချင်တယ်အဲ့လိုမျိုးဟိုလိုမျိုးပဲအရာအပေါ်ရမဟုတ်တော့ပဲနဲ့ပဲလေဟိုတခုခုလောက်လို့ရှိရင်လည်းပါတီဥပဒေနဲ့ညစ်တယ်ဟိုကလည်းညစ်တယ်ဆိုတဲ့ဟာမဖြစ်စေချင်ဘူးညာအဲ့လိုမျိုးဆိုတော့နှစ်ဖက်စလုံးပေါ့အဲ့လိုမျိုးအဆင်ပြေတဲ့ဟာလို့ရှိနေတယ်
ဒီလူတို့ရဲ့ဒီမိုကရေစီနဲ့ပြောင်းလဲမှုအပေါ်လိုလားချက်ကပြင်းပြလွန်လာကြောင်းဒီဒီချိန်တော့အနိုင်ရမယ်လို့ယူဆကြောင်းကိုတိုနီကပြောပါတယ်။ဒါပေမဲ့အတိုက်ခံဘက်ကပါတီငယ်တွေစုပြီးညွန်ပေါင်းအစိုးရဖွဲ့နိုင်တဲ့အဆင့်ရောက်လာရင်တောင်လက်ရှိဝန်ကြီးချုပ်နဲ့သူ့ကိုထောက်ခံနေတဲ့ထိုင်းစစ်တပ်ကအာဏာကိုအလွယ်တကူနဲ့လက်လွတ်ပေးလိုက်မလားဆိုတာစိုးရိမ်မိကြောင်းလဲကိုတိုနီကပြောပါတယ်။ဘန်ကောက်မြို့မှာနေပြီးထိုင်းနိုင်ငံသားခံယူထားတဲ့နောက်ထပ်မြန်မာနယ်ပွားတဦးကလည်းသူအနေနဲ့ထိုင်းနိုင်ငံရဲ့ရွက်ောက်ပွဲမှာမဲထဲ့တယ်ဆိုတာသူလက်ရှိရောက်နေတဲ့ထိုင်းနိုင်ငံတခုတည်းအတွက်မဟုတ်ပဲဇာတိမြန်မာပြည်မှာပြောင်းလဲမှုတွေဖြစ်လာရေးအထောက်အကူပြုစေမယ်ဆိုတဲ့မျှော်လင့်ချက်နဲ့ထည့်ခဲ့တာလို့ပြောပါတယ
်။ဟုတ်ကျွန်တော်အနေနဲ့ဆိုတော့ဒီလိုပုံစံမျိုးလိုပဲတွေးမိတော့ဗောကျွန်တော်တို့ကဒီခါမဲထဲ့တယ်ဆိုတာမဲတစ်ခုထဲ့တာနိုင်ငံရုံးရတဲ့တပေါ်မျိုးတော့ဗောဗျာကျွန်တော်ကတော့ဒီခစ်တဲ့ကောက်ကိုင်ပါတီကိုထည့်ရတာညကျွန်တော်ရည်ချက်တာနိုင်ငံအတွက်အဲတူးတက်ပြောင်းမဲ့ပုံစံမျိုးနဲ့ကျွန်တော်အဲ့ရရည်ချက်နေတဲ့အဲတဘောရတာပေါ့ဗျာဒီမိုကရေစီလမ်းကြောင်းတဲ့ပုံစံမျိုးတော့ဗျာအခုဒီသူတို့ပါတီရဲ့လည်းဒီမိုကရေစီအဲလမ်းကြောင်းပါတီဆိုတော့ကျွန်တော်အခုဒီမဲတမဲထည့်ရတဲ့နိုင်ငံနှုံးစလုံးရတဲ့ပုံစံမျိုးပဲပြီးသူအတွက်ပေါ့ဗျာစလို့ဒါဒီပါတီတက်ရင်ကျွန်တော်တို့နိုင်ငံအတွက်လည်းစောင့်နေရင်အဲအချင်းနေပြည်ရေးအချင်းနေလည်းသူတို့ကောင်းနေကျွန်တော်တို့လိုက်ကောင်းမယ်လို့အဲ့ဒါပေါ့အဲဤမန်ထားတော့ပေါ့ဗျာအဲနောက်ဒီတမအလုပ်တမလေးအတွက်ပေါ့ဗျာဒီမှာရောက်လာနေမတုခဆင်ဟိုပေါ့လူမှုရေးအတွက်ပေါ့ဗျာသူတို့ကိူးဆိုင်ပြီးတော့ပေါ့ဗျာ
move forward ပါတီကဒီမိုကရေစီလူ့အခွင့်အရေးတို့အပြင်တခြားပညာရေးစီးပွားရေးကိစ္စတွေမှာအနာဂတ်လူငယ်တွေအတွက်ပိုပြီးထိရောက်အကျိုးရှိစေမဲ့ policy တွေရှိတဲ့အတွက်သူအနေနဲ့အဲ့ဒီပါတီကိုမဲထဲခဲ့တယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာကြီးမားတဲ့ပြည်ပြင်ပြောင်းလဲမှုတွေလုပ်မယ်လို့ကြွေးကြော်ပြီးမျိုးဆက်တစ်တွေကြိုက်တဲ့လူငယ်ကောင်းဆောင်ဖီတာလမ်ချာရွန်ရတ်ဦးဆောင်တဲ့ Move Forward ပါတီကရွက်ောက်ပွဲရဲ့နီလာရာနဲ့အမျှလူကြိုက်ပုံများလာပြီးဒီကနေ့ကနဦးရထားတဲ့အနံ့ရအမတ်ဦးရစီရင်မှာအားလုံးရဲ့ရှေ့ကနေဦးဆောင်နေတာပါ။ဒါကြောင့်လဲ Move Forward ပါတီကောင်းဆောင်ဖီတာကသူဦးဆောင်ပြီး6ပါတီညွန်ပေါင်းအစိုးရဖွဲ့မယ်လို့ရွက်ောက်ပွဲအပြီးဒီကနေ့ပထမဆုံးအကြိမ်လူလူရှိမှပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်လက်ရှိမဲရလက်တေရလက်ရှိဝန်ကြီးချုပ်နဲ့သူ့ရဲ့မဟာမိတ်ပါတီတွေကတော့အနောက်မှာတိတိတသာပြတ်ကျန်နေကြတာကိုတွေ့ရပါတယ်အစိုးရဖွဲ့လောက်တဲ့အထိသူ့ပါတီအနိုင်မရခဲ့ရင်နိုင်ငံရေးကနေအနားယူမယ်လို့ဝန်ကြီးချုပ်ပရာယုတ်ကမနေ့ရွက်ောက်ပွဲနေ့ညမှာသတင်းတောက်တွေကိုပြောခဲ့ပါတယ်လောလောဆယ်တော့ထိုင်းမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာဒီရွက်ောက်ပွဲရလဟာထိုင်းနိုင်ငံရေးတစ်ခုလုံးကိုကြီးမားတဲ့ပြောင်းလဲမှုဖြစ်ပေါ်စေခဲ့ပြီးခစ်တစ်ကိုကြိုးစားလိုက်တာဖြစ်တယ်လို့ရေးသားပြောဆိုနေကြပါတယ်။ဘာပဲဖြစ်ဖြစ်အခုကျင်းပလိုက်တဲ့2023ရွက်ောက်ပွဲကထိုင်းပြည်သူတွေအကြားနိုင်ငံရေးနှိုးချမှုပိုရှိလာစေသလိုခစ်ဆက်ဆက်စစ်တပ်ကအာဏာသိမ်းပြီးတိုင်းပြည်ကိုအုပ်ချုပ်လာတဲ့စနစ်ကိုပြည်သူအများစုကမလိုလားကြောင်းဒီရွက်ောက်ပွဲမဲရလက်တွေကနေပြသနေတာလည်းဖြစ်ပါတယ်ခင်ဗျာ
။မနေ့ကထိုင်းနိုင်ငံရွက်ောက်ပွဲမှာလက်ရှိအချိန်ဒီမဲရီတွက်ပြီးသမျှတော့အတိုက်ခံပါတီကြီးနှစ်ခုဖြစ်တဲ့ Mood Forward နဲ့ဖွေထိုင်းပါတီတို့ကအပြတ်သက်အသာစီးရနေတဲ့အကြောင်းနောက်ပြီးတော့ထိုင်းနိုင်ငံသားအဖြစ်ခံယူထားတဲ့မြန်မာຫນွယ်ဘွားတချို့ကလည်းအဲ့ဒီမှာအစိုးရအပြောင်းလဲဖြစ်ပြီးမြန်မာဒီမိုကရေစီရဲ့အတွက်လဲအထောက်အကူဖြစ်စေမယ်ဆိုတဲ့မျှော်လင့်ချက်နဲ့အတိုက်ခံတွေကိုမဲပေးခဲ့တဲ့အကြောင်းဗန်ကောက်မြို့ကနေကိုဇော်ဝင်းလိုင်ကသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ် VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေ
VOA American အတန်းကနေ American ပြည်ထောင်စု Washington DC မြို့တော်ကနေ Facebook ကကဘာပူရဲပြီးတော့ဓာတ်ရိုက်အတန်းထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်ပထမအဆုံးအနေနဲ့ဒီဘန်တွေနဲ့ပတ်သက်တဲ့အကြောင်းကိုပြောပြပါမယ်ဘန်တွေမှာလက်ပတ်နေတဲ့ငွေကြေးလုံလောက်ပြီးတော့လုပ်ငန်းကဏ္ဍတည်ငြိမ်လာပြီလို့မြမဘိုးဘန်ကပြောပေမဲ့စောင့်ကြည့်တဲ့သူတွေကတော့ဘန်တွေဟာချွေးဆုံးပြဿနာတွေမထိန်းချုပ်နိုင်ဘူးနောက်ပြီးတော့ငွေကြေးခွာခြားမှုတွေလည်းအာဏာသိမ်းပြီးနောက်ပိုင်းမှာပိုများလာတယ်လို့ထောက်ပြကြပါတယ်ရန်ကုန်ကသတင်းတောက်မတ်စုကိုကိုစောဝင်းလိုင်ကပြောပြပေးပါခင်ဗျာ
ပြည်တွင်းဘန်တွေရဲ့စီးရင်ရှင်အငွေကမနစ်ကတဲ့ဆိုင်ရင်35ရာခိုင်နှုန်းနဲ့ငွေသားလက်ကျန်က36ရာခိုင်နှုန်းတိုးလာတယ်လို့မြန်မာဘိုဟိုဘန်ကဒီရက်ထက်မှထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဘန်ဝန်တန်းတွေ CDM လောက်တာစုဆောင်းငွေတွေကိုအလူအယက်ပြန်ထုတ်ကြတာငွေမအပ်ဖို့လုံဆော်မှုတွေကြားမှာဘန်လုပ်ငန်းတွေလည်းကမောက်ကမဖြစ်ခဲ့ရတာပါအခုတော့ဘန်တွေတည်တည်ငြိမ်ငြိမ်ဖြစ်လာပြီလို့ဘိုဟိုဘန်ကထုတ်ပြန်ခဲ့ပါတယ်ဝန်တန်းတွေ CDM လောက်လို့ကမောက်ကမဖြစ်သွားတဲ့နေရာတွေကိုခက်မြန်မြန်အစားထိုးပြီးလုပ်ငန်းတွေကိုဘန်တွေကရအောင်လည်ပတ်ခဲ့ကြပါတယ်လက်ရှိဘန်တွေရဲ့အခြေအနေကိုအစိုးရပုဂ္ဂလိက CDM ဘန်ဝန်တန်းအနေနဲ့စုဖွဲ့ထားတဲ့မြန်မာနိုင်ငံဘန်ဝန်တန်းများသမဂ္ဂအဖွဲ့ချုပ် MBUF ဥက္ကဋ္ဌကို LS ကအခုလိုပြောပြပါတယ
်။အာသူတို့ကတော့ဗျာဘယ်လိုပြောလဲဆိုတော့ဒါသူတို့ဒါစာဝန်နေကြီးကြောင့်ဒါလူတိုင်းကတော့စာဝန်နေကြီးရှိတာပဲ။ဒါကကျွန်တော်တို့ဘန်ဝန်တန်းနဲ့ပို့ဆိုတဲ့ဟိုပြည်ထောင်ဝန်ထမ်းတွေရှိတယ်။အထက်ချုပ်ဆိုလည်းထဲချုပ်လို့ဝန်ထမ်းတွေရှိတယ်။ဒါတကယ်ကိုဟိုဘောနော်ဟိုအစိုးရပိုင်းမှာဆိုလည်းအားကြီးရှိတယ်ဗျာ။ကိုယ်ရည်နဲ့အချင်းချင်းခက်ခဲသူတို့မှာနိုင်ငံမှာနေရတဲ့ပုံစံတွေရှိတယ်။အတချို့ကလောက်ဒီတော့ဆိုလဲဆိုရင်ကိုသူတို့ရဲ့စာဝတ်နေရေးခက်ခဲရှိလို့ပါသူတို့မိဘတွေသူတို့ဟိုအဆင်မပြေလို့ပါဗောနော်အဲ့လိုမျိုးတွေ။တခြားဒီကျွန်တော်တို့စီရန်ပုံနဲ့နေမှာကိုချိန်ပြီးကိုဟိုထွက်ပြေးတိမ်းချောင်ပြီးတော့ကလေးနဲ့ထွက်ပြေးတိမ်းချောင်ပြီးတော့ဟိုကြာရနေရကျုံဝါနေရမှာနေပြီးတော့ကျုံဝါလုပ်ကိုလုပ်ပြီးတော့လုပ်နေရတဲ့ဘန်ကအများကြီးပဲ။အခုအရှင်ပြောဆိုရင်တကယ်စီရင်ဘဝန်နဲ့နေရာတွေကိုဒီကောင်းနေဟိုပေါ့နော်ပြန်ပြီးတော့အစားထိုးပြီးတော့လုပ်တွေခေါ်တယ် job fair တွေလုပ်တယ်ချင်းလို့ဆိုပြန်ဟိုအဲ့ဒီစီရင်လုပ်တဲ့ဝန်ထမ်းနေရာနေရာအစားထိုးပြီးဝင်သွားတယ်ပြန်အများကြီးပဲအဲ့တော့ဘယ်လိုဖြစ်လဲဆိုတော့ဒီဘန်တွေရတယ်ဟိုပြန်ပြီးတော့ဟိုပြန် run နိုင်သွားတယ်ပေါ့ဗျာဒီလိုပဲပြောရတော့မှာပဲ
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအစိုးရဘန်တွေပုဂ္ဂလိကဘန်တွေအားလုံးဟာစစ်တပ်ထိန်းချုပ်လိုက်တဲ့ဘန်ရဲ့လက်အောက်ကိုလုံလုံလည်လည်ရောက်ခဲ့ကြရတာပါအဲ့ဒီနောက်ပြည်သူတွေအနှံထားတဲ့ငွေတွေကိုထိန်းချုပ်တာအကန့်အသတ်နဲ့ထုတ်ပေးနေတာကအခုအာဏာသိမ်းပြီးနှစ်နှစ်ကျော်လာတဲ့အချိန်အထိအကန့်အသတ်တွေဆက်ရှိနေတော့ဖြစ်ပါတယ်ငွေစုသောအနှံသူတွေငွေလွှဲပြောင်းသူတွေရဲ့ကိုယ်ရေးအချက်အလက်နဲ့အွန်လိုင်းငွေအလွှဲပြောင်းတန်တရားဖြစ်တဲ့ငွေပြောင်းလဲမှုတွေကိုအရေးယူတာကလည်းနောက်ဆက်တွဲအကျိုးဆက်တွေဖြစ်လာတယ်လို့ကို LS ကဆက်ပြောပါတယ်
ဒါကြောင့်အဓိက KB ပေါ့ KB တို့ wave တို့ KB ဆိုရင်ဒါ KBZ ဘန် wave ဆိုရင်ဒါယူမှာပေါ့ဟိုကျွန်တော်တို့ကပြင်မုံတဲ့ဖုန်းနံပါတ်တင်နေဟိုဖွင့်ထားတဲ့အကောင့်တွေကိုအဖုန်းနံပါတ်ကတစ်ဆင့်ကျွန်တော်ပုံပုံနေတဲ့ data အချက်လက်တွေပုံပုံထည့်ပြီးတော့ဒါဟို online banking ကိုဖွင့်ရတာဆိုဒီအကောင့်တွေရဲ့ဒီပေါ့ပေါ့နော်ငွေလွှဲပြောင်းတွေလိုက်တာဟိုကျွန်တော်တို့ကအများအား daily ya daily chat လောက်ရတော့ daily chat လောက် transaction တွေအဲ့တော့ဒါတော့တွေ့ရတယ်ပေါ့ဗျာချင်းမျိုးတို့ဘန်နေရဒီလိုမျိုးလိုက်ပေါ်ရတယ်ဟိုနေ့တိုင်းဒါတွဲနေတာလားဒါကြတော့လိုက်လို့လွယ်တယ်ပေါ့ဗျာ
အာနာသိမ့်ယူပြီးနောက်ကတပါတဲ့ကတ်လိုက်လာတဲ့စီးပွားရေးကမောက်ကမနဲ့အတူလုပ်ငန်းတွေရပ်ဆိုင်ပြီးဘန်နေမှာကျွေးဆုံးလို့ခေါ်တဲ့ချင်းငွေအတိုးအရင်ပြန်မရတဲ့ပြဿနာကိုပုဂ္ဂလိကဘန်နေကြုံခဲ့ကြရပါတယ် non performing loan NPL လို့ခေါ်တဲ့ကျွေးဆုံးနေတဲ့ဒုက္ခရောက်နေတဲ့ဘန်နေကိုလူထုကမယုံတော့ပဲဘန်တွေပြိုလဲမယ်ဆိုတဲ့စိုးရင်စိတ်နဲ့စုဆောင်းငွေတွေကိုအပြေးအလွှာထုတ်ခဲ့ကြတာပါဒါကိုကာကွယ်ဖို့ဘန်တွေကလည်းစုဆောင်းငွေတွေထုတ်ယူတာကိုကန့်တတ်ခဲ့ပါတယ်ငွေထုတ်ဆက်မှလည်းငွေသားမထည့်ကြတော့ပါဘူးတကယ်တော့ဘန်တွေဖြစ်နေတဲ့ NPL ပြဿနာဟာအရင်ဦးသိန်းစိန်အစိုးရအာဏာယူကြတဲ့ကတည်ရင်နဲ့တည်တည်လာခဲ့တာဖြစ်ပါတယ် အိမ်ချမ်းမြေအတွက်ငွေလိုနေတဲ့ခရိုနီတွေလုပ်ငန်းရှင်တွေကိုအလွန်အကျွံငွေချေးမိတာကနေကျွေးဆုံးပြဿနာကိုဗန်နေကြုံနေကြရတာပါဗန်တစ်ခုရဲ့ကျွေးဆုံးဟာချင်းငွေပမာဏရဲ့900ခန့်နှုန်းတဲ့မကျော်ရပေမဲ့တချို့ဗန်တွေဟာဒါကိုဖာထေးဖို့စူးစမ်းရင်ထိမ့်ချုပ်မရနိုင်တဲ့အခြေအနေဖြစ်လာခဲ့တာပါအကျွေးပြန်ဆက်နိုင်ဖို့ဝယ်ထားတဲ့အိမ်ချမ်းမြေနဲ့ဒေါ်လာလဲနှုန်းတွေကိုခရိုနီတချို့ကဈေးဆွဲတင်ကြပါတယ်ဒီလိုနည်းနဲ့အကျွေးတချို့ကိုပြန်ဆက်ကြတယ်လို့သတင်းတွေလည်းထုတ်ခဲ့တာပါဗဟုဘန်ကတော့ဗန်နေရဲ့ကျွေးဆုံးပြဿနာမနစ်ကတည်းကရော့သွားပြီး 10.99 ရာခိုင်နှုန်းကျဆင်းသွားတယ်လို့ဒီရက်ပိုင်းကထုတ်ပြန်ထားပါတယ်လျှက်စင်မီမမနာအပါအဝင်အထွေထွေကုန်ကျစရိတ်ကြောင့်အရှုံးပေါ်နေတဲ့လုပ်ငန်းတွေဟာဗန်ချင်းငွေတွေကိုပြန်မဆက်နိုင်ကြပါဘူးဒါကြောင့်ပြည်တွင်းဗန်တွေကတော့ဒီကျွေးဆုံးပြဿနာကိုအခုထိရင်ဆိုင်နေကြရတော့မယ်လို့ကိုအဲလက်စ်ကပြောပါတယ်
ပေါက်ကွဲသေးတဲ့မီးတောင်တစ်ခုလိုပဲရတယ်လားဒီလိုအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာကျတော့ပူပြီးတိတာပူပြီးတိတာဆိုတော့လူတွေကငွေကြေးဖက်ဖက်ဖြစ်လာတယ်အဲပြီးတော့လုပ်ငန်းတွေကမလဲပတ်နိုင်ဘူးဒါလို့ဆိုမီးမမှန်တာတွေဟိုနောက်စားစီတွေဈေးကြီးလာတယ်အဲ့တော့ဒီအသေးစားပဲဖြစ်ဖြစ်အလက်စားပဲဖြစ်ဖြစ်အကြီးစားပဲဖြစ်ဖြစ်ဒီလုပ်ငန်းတွေလည်းမလဲပတ်နိုင်ဘူးမရှိတော့တဲ့အနေအထားမှာဘယ်နေရာနေသူတွေကချင်းငွေတွေယူထားတဲ့အပိုင်းမှာပြန်မဆက်နိုင်တော့တဲ့အချိန်မှာ NPL တွေဒီဟိုစည်ရင်းတွေပို့ပြီးတော့ရလာတော့အဲ့ဒီလေအဲ့တော့သူတို့ဒီဒါဟိုသူတို့ကထိန်းချုပ်နိုင်တဲ့ဘာညာဆိုတဲ့ဒါတီးပြီးဟိုသူတို့ရဲ့လက်ကွက်တစ်ခုတာဖြစ်တယ်ပေါ့နော်ကျွန်တော်တို့အဲ့လိုသုံးသပ်တယ်အဲနောက်တစ်ခုကကြတော့ဘန်နီကကြတော့ဟိုတစ်ခုနဲ့တစ်ခုချိတ်ဆက်နေတာအဓိကပုံလိကဘန်နီဒီပို့ပြီးတော့ဟိုချိတ်ဆက်မှုရှိတယ်ဘန်တပန်ပြိုလဲပြီဆိုရင်ဘန်တပန်ဒီနောက်ထပ်တပန်ဒီထက်ໃຫຍ່မှုအတွက်ဟိုဝမလေးဘူးပေါ့နော်အဲ့အတွက်ဒီဝေးကြီးစနစ်ကြီးတစ်ခုလုံးပြိုလဲသွားမှုဒီပြိုလဲသွားမဲ့အနေထားလို့ဒီဒီအစိုးရဘန်ဒီဘုံကဘန်ဒီကဒီလိုမျိုး MBL စင်းနေနဲ့ပတ်သက်ပြီးတော့ထိချုပ်နိုင်မှုမရှိလေလေဟိုဒီဘန်စနစ်တစ်ခုလုံးကပြတ်သုံးမဲ့အနေထားကိုတရွရွနဲ့သွားနေတယ်ပေါ့နော
်အစိုးရပုဂ္ဂလိကစစ်တပ်ပိုင်းနဲ့အစိုးရတပိုင်းဘန်ဒီဟာစစ်ကောင်စီရဲ့စစ်အသုံးစရေးအတွက်ငွေကြေးတောက်တိုင်ဖြစ်လို့ဒါတွေကိုရပ်တန့်ဖို့ကြဲကြဲပြန့်ပြန့်ဆော်ဩနေကြတာလည်းရှိပါတယ်တစ်ဖက်မှာဗဟိုဘဏ်ကတော့ဘန်ဒီစီကငွေလုံးငွေရင်းလိုက်ထွက်မသွားအောင်ရနိုင်သလောက်ထိန်းချုပ်ထားပါတယ်အာဏာသိမ်းပြီးနောက်ပိုင်းငွေကြေးခွာချမှုမှာပုဂ္ဂလိကဘန်ဒီပိုပြီးပါဝင်ပတ်သက်လာတယ်လို့ပြောနေတာတွေလည်းရှိပါတယ်ဥပမာမူရစ်စေးအပါအဝင်တရားမဝင်စီးပွားရေးတွေအာဂရီလိုက်စားမှုတွေဒါတွေမှာဗန်တွေကအဓိကပါဝင်နေတယ်လို့အချက်အလက်တွေနဲ့ပြောဆိုလာကြတာပါဒီလိုနည်းနဲ့စစ်ကောင်စီရဲ့ငွေကြေးပံ့ပိုးနေတဲ့ဒေါက်တိုင်တွေအဖြစ်ဗန်တွေကရပ်တည်နေကြတယ်လို့ MBUF ကသူတို့ရဲ့မေလ၁ရက်နေ့အပြည်ပြည်ဆိုင်ရာအလို့သမားနေ့ကထုတ်ပြန်တဲ့ကြေညာချက်မှာလည်းရေးသားထားပါတယ်ခင်ဗျာ
စစ်ကောင်စီလက်ထက်ဗန်နီရဲ့အခြေအနေနဲ့ငွေကြေးခွာချမှုတွေအကြောင်းကိုကိုဇော်ဝင်းလိုင်ကပြောပြပေးတာပါဆက်လက်ပြီးတော့အွန်လိုင်းကငွေလိမ်လည်တဲ့အကြောင်းကိုလည်းဒီတင်ပြခြင်းပါတယ်အွန်လိုင်းကနေလိမ်လည်ပြီးငွေညှစ်တဲ့လုပ်ငန်းတွေမှာလူကုန်ကူးခိုင်းစိမ်မှုတွေဟာအာဆီယံဒေသတွင်းမှာအဓိကပြဿနာတရားဖြစ်လာပြီးဒီကိစ္စကိုတိုက်ဖျက်ရေးအာဆီယံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်ဒီတစ်ပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးတိုက်ကပြောပြပေးမှာပါ
အွန်လိုင်းပေါ်ကနေအကောင့်ထူတွေဖွင့်ပြီးတခြားသောနိုင်ငံတွေကလူတွေကိုဆွဲဆောင်ငွေလိမ်တဲ့လုပ်ငန်းတွေဟာအာဆီယံဒေသရင်းမှာကြီးထွားလာနေပြီးဒီလုပ်ငန်းတွေမှာအတ္တမအခိုင်းစေဖို့အတွက်လူမောင်ခိုကူးမှုတွေဟာဒေသရင်းမှာအဓိကပြဿနာတစ်ရပ်ဖြစ်လာနေပါတယ်။မေလဒုတိယပတ်အတွင်းမှာပဲမြန်မာနိုင်ငံမြဝတီမြို့ကနေအင်ဒိုနီးရှားနိုင်ငံသား20ကိုကဲတင်နိုင်ခဲ့ကြောင်းအင်ဒိုနီးရှားအနာပိုင်တို့ကပြောပါတယ်။ဒီအင်ဒိုနီးရှားနိုင်ငံသားတွေကိုမြန်မာနိုင်ငံကိုခေါ်ဆောင်ခန့်ရပြီးတဲ့နောက်စိုက်ဘာရာဆွေးမှုလိင်ညာလုပ်ငန်းတွေမှာအတင်းအကျပ်ခိုင်းစေခန့်ရတာဖြစ်တယ်လို့လည်းအာဏာပိုင်တို့ကပြောပါတယ်။အခုလိုအတင်းအဓမ္မခိုင်းစေခန့်ရသူတွေထဲမှာအရှိတောင်အရှဒေတာရင်းကတခြားသောနိုင်ငံသားတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံကနေကဲတင်နိုင်ခဲ့တဲ့ဖိလစ်ပိုင်နိုင်ငံသားတချို့ကိုနေရာရင်းကိုပြန်လည်ခေါ်ဆောင်နိုင်ခဲ့ကြောင်းဖိလစ်ပိုင်အာဏာပိုင်တွေကလည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံရေးဥပဒေနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုကင်တယ်တဲ့ဝန်ကြီးမိုဟာမက်မာဖော့ကတော့အင်ဒိုနီးရှားအပါအဝင်ဒေတာရင်းကနိုင်ငံတွေအနေနဲ့စိုက်ဘာရာဇဝတ်မှုတွေရာဇဝတ်မှုကျူးလွန်ခံရသူတွေအရေးကိုဆီယနာသိမ်းပြီးနောက်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံနဲ့ ပူပေါင်းဆောင်ရွက်နိုင်ရည်အခက်အခဲဖြစ်တယ်လို့မေလ9ရက်နေ့မှာသတင်းတောက်တွေကိုပြောပါတယ်။ကမ္ဘောဒီးယားတာဝန်ရှိသူတွေကတော့လုပ်သားတွေကိုဖျားယောင်းနေတဲ့တရားမဝင်အွန်လိုင်းအလင်းအညာလုပ်ငန်းအများအပြားကိုဖော်ထုတ်ပြီးဒီလုပ်ငန်းတွေမှာပါဝင်ပတ်သက်တဲ့တရုတ်နဲ့ထိုင်ဝမ်ကရာနဲ့ချီတဲ့လူတွေကိုလည်းဖမ်းဆီးခဲ့ကြောင်းပြီးခဲ့တဲ့နှစ်တုန်းကပြောပါတယ်။လိင်ညာသူတွေကအဓိကတရုတ်ကဖြစ်ပြီးငွေညစ်ဖို့အတွက်ကမ္ဘောဒီးယားတွေကိုအတုံးချနေတာလို့လည်းကမ္ဘောဒီးယားရဲတပ်ဖွဲ့ကပြောခဲ့တာပါ။ရခိုင်ပြည်နယ်ကြောက်ဖြူကတရုတ်စီမံကိန်းကြီးတွေကိုလေလာစောင့်ကြည့်နေတဲ့ဦးထွန်းကြည်ကလည်းဒီကိစ္စအပေါ်မှာစိုးရိမ်ချက်ရှိပါတယ
်။ဒီတရုတ်စီမံကိန်းတွေကိုလက်ခံတဲ့အခါမှာဒီတောက်လျှောက်ဒီကျွန်တော်တို့အခြေတောင်အရှာမှာလည်းတောက်လျှောက်ကြုံရတဲ့ပြဿနာရှိတယ်ဗောလေနော်ကမ္ဘောဒီးယားမှာလည်းဒီပြဿနာမျိုးတွေရှိတယ်လာအိုမှာလည်းဒီပြဿနာမျိုးတွေရှိတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအလုံးသိနေရတဲ့ဒန်ရွှေကောက်ကိုလိုနေရာမျိုးမှာဒီမျိုးပြစီမံကိန်းကြောင့်ရွှေကောက်ကိုမှာစီမံကိန်းကိုရပ်တန့်လိုက်ရတဲ့အထိဒီပြဿနာကြီးကြီးမားမားတွေရှိတယ
်ဒီလိုအွန်လိုင်းပေါ်ကလိန်ညာငွင့်ညစ်တဲ့လုပ်ငန်းတွေမှာလူကုန်ကူးပြီးအတင်းအဓမ္မခိုင်းစေမှုတွေတိုက်ဖျက်ရေးအခုတော့အာဆီယံခေါင်းဆောင်တွေရဲ့ညီလာခံမှာသဘောတူလိုက်ကြပါပြီ။အင်ဒိုနီးရှားနိုင်ငံတောင်ပိုင်းလဘုံးဘာဂျိုစစ်ကမ်းမြို့မှာအာဆီယံထိပ်သီးညီလာခံကိုမေလ10ရက်နဲ့17ရက်နှစ်ရက်ကြာကျင်းပခဲ့တာပါ။ဒေတာရင်းကိုရိုက်ခတ်စေတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ပြိုင်ဆိုင်မှုနောက်ကမ္ဘာစီးပွားရေးရုန်းကန်နေရာချိန်မှာအရှိတောင်အာရှဒေတာရင်းညီညွတ်ကြဖို့ကိုလည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းသွားပါတယ
်။ကဒပန်တန်တန်ကန်masih sangat berat
အနာဂတ်မှာစိန်ခေါ်အကဲဆန့်ချက်တွေကထိပ်ပြီးတော့ပြင်းထန်နေဆဲဖြစ်ပြီးပထဝီနိုင်ငံရေးအန်တီရဲ့ကလည်းကြီးမားနေပါတယ်အမေရိကန်နဲ့ဥရောပမှာဗန္ဓာရေး institution တွေပြိုကျနေပါတယ်ဒီအချိန်နှမှာအာဆီယံကိုဖွံ့ဖြိုးမှုအချက်အခြားဖြစ်ထိမ့်သိမ်းထားနိုင်ရည်အတွက်ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ကြရမှာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းသွားတာပါရှေ့တောင်အရှနိုင်ငံများရဲ့ထိပ်သီးခေါင်းဆောင်တွေနဲ့စီးပွားရေးအတိုင်ပင်ခံကောင်စီကိုယ်စားလှယ်တွေတွေ့ဆုံစဉ်မှာအင်ဒိုနီးရှားသမ္မတကအခုလိုသတိပေးသွားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံရေးဥပဒေနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုကင်တွယ်တဲ့ဝန်ကြီးမိုဟာမက်မာဖုတ်ကတော့အဆိုပြုထားတာကြားပြီးဖြစ်တဲ့ဒေတာရင်းတရားခံလွှဲပြောင်းရေးသဘောတူညီချက်ပေါ်လာရေးအာဆီယံဘက်ကဆောင်ရွက်ဖို့လိုအပ်နေတယ်လို့ပြောပါတယ်။ဒီသဘောတူညီချက်ပေါ်ပေါက်လာရင်တော့စိုက်ဘာရာဆွေးမှုကျူးလွန်သူတွေကိုအာဏာပိုင်တွေဘက်ကမြင်မြန်ဆန်းဆန်းရေးယူနိုင်မှာဖြစ်တယ်လို့ကြိုတင်ကာကွယ်နိုင်မှာလည်းဖြစ်တယ်လို့ပြောပါတယ်။ဒီသဘောတူညီချက်ဖြစ်ရခါလည်းအတော်ကြာနေပြီလို့သူကပြောပါတယ်။ဒီလိုသဘောတူညီချက်မျိုးဟာဆိုရင်အာဆီယံဒေတာရင်းကိုရာဇဝတ်သားတွေခိုးလုံရအဖြစ်ကနေကာကွယ်နိုင်မှာဖြစ်တယ်လို့အာဆီယံကိုစီးမြင်စည်းကမ်းအခြေခံနဲ့အတိုင်းအဝိုင်းဖြစ်လေတည်ဆောက်နိုင်မှာဖြစ်တယ်လို့ဝန်ကြီးကပြောပါတယ်။ရှခိုင်ပြည်နယ်ကြောက်ဖြူကတရုတ်စီမံကိန်းကြီးများအရေးစောင့်ကြည့်လေ့လာသူဦးထွန်းကြည်ကလည်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုကြီးတွေနဲ့အတူစီမံစည်းကမ်းထိန်းချုပ်နိုင်မယ့်ရန်တရားတွေလိုအပ်တယ်ဆိုတာကိုထောက်ပြပါဗျ။
မြဝတီမှာရှိနေတဲ့ဒီတရုတ်စီမံကိန်းနဲ့ကမ္ဘောဒီးယားကစီမံကိန်းတွေကြားဒီမောင်ကိုကိုင်းတွေပေါ်ထွန်းလာတဲ့ပြဿနာမျိုးတွေကအဆပေါ့လေ။ဆိုတော့ဒါကတောက်လျှောက်ကျွန်တော်တို့ရှိနေတဲ့ပြဿနာဖြစ်တယ်ဆိုတဲ့အခါကျတော့ကြောက်ဖြူမှာကလည်းဒီစီမံကိန်းတွေလာလို့ရှိရင်တော့အခုစောစောကကျွန်တော်ပြောသလိုပဲအခုကိုနိုင်ကဒီတယောက်တွေကဒီကြောက်ဖြူမှာမြေအယောင်အဝေတွေတော်တော်များနေပြီပေါ့လေနော်မြေစည်းကလည်းဒေသခံလူထုနဲ့ဘာမှမဆိုင်တဲ့အခြေအနေမျိုးကိုအခုကိုရောက်နေပြီ
52ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးပြီးထုတ်တဲ့ဥက္ကဋ္ဌကြေညာချက်မှာတော့ဤပညာကိုမမှန်မကန်အသုံးချမှုတွေကြောင့်ကြီးထွားလာရတဲ့လူကုန်ကူးမှုတွေတိုက်ဖျက်ရေးလူမောင်ခုတ်ကူးမှုတွေလူကုန်ကူးမှုတွေနဲ့ဆက်ဆက်ဖြစ်ပေါ်မှုတွေအပါအဝင်ပုံမှန်မဟုတ်တဲ့ပြောင်းရွှေ့မှုတွေတိုးလာတဲ့ကိစ္စဟာလည်းစိုးရိမ်စရာဖြစ်တယ်လို့ဖော်ပြပါတယ်။နေဆက်ထိ ंछ ုပ်ကန့်သက်ရေးနဲ့တရားဝင်စုမုံရေးတိုးမြင့်ဆောင်ရွက်ချဖို့အရှိတောင်အာရှနိုင်ငံများကခေါင်းဆောင်နေသဘောတူချတဲ့တစ်ချိန်တည်းမှာပဲတနိုင်ငံချင်းစီအနေနဲ့ကြိုတင်ကာကွယ်ရေးလုပ်ငန်းတွေတိုးမြင့်ရေးဆောင်ရွက်ချဖို့လည်းတိုက်တွန်းထားတာပါ။ခင်မီနီးပညာတွေပို့သုံးပြီးလူလူကိုလည်းပညာပေးရည်တူလည်းပါဝင်ပါတယ်ရှင
်။ online ကနေလိမ့်လည်ပြီးငွေညစ်တဲ့လုပ်ငန်းတွေမှာလူကုန်ကူးခိုင်းစေမှုတွေတိုက်ဖျက်ဖို့သဘောတူညီတဲ့အကြောင်းစီးပွားရေးအစီအစဉ်တွေနဲ့မတ်သိန်ကြီးကတင်ပြထားတာပါ။ဆက်လက်ပြီးတော့နားဆင်ကြည့်ရှုရမှာကတော့လူမှုရှုခင်းအစီအစဉ်ဖြစ်ပါတယ်။ ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးအတွက်လို့ဆိုပြီးထိုင်ဝမ်ကျွန်းဆွယ်ကအမေတရုတ်ပြည်မကြီးဘက်ကနေစစ်အာဏာနဲ့ချင်းချောက်မှုတွေပိုတိုးလုံနေပါတယ်ထိုင်ဝမ်ကလည်းသူ့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြည့်မြင့်တင်ဖို့လုပ်နေပါတယ်ဒီအခြေအနေမှာထိုင်ဝမ်မှာရှိနေကြတဲ့မြန်မာတွေကရောဘလောက်စိုးရိမ်နေကြပါသလဲမတ်စုမြတ်မွန်ကလူမှုရှုခင်းအစီအစဉ်အနေနဲ့စုံစမ်းပြီးမြန်ပြီးတင်ပြထားပါတယ်ခင်ဗျာ
အရှေ့တရုတ်နဲ့တောင်တရုတ်ပင်လယ်ကြားမှာရှိတဲ့ထိုင်ဝမ်ကျွတ်မှာပါတီစုံဒီမိုကရေစီစနစ်နဲ့ရွေးကောက်ခံသမ္မတအုပ်ချုပ်တဲ့စနစ်ကိုကျင့်သုံးပါတယ်လူဦးရေ23သန်းခွဲထက်မနည်းရှိတဲ့ထိုင်ဝမ်ကျွတ်ဟာငြိမ်းချမ်းတည်ငြိမ်တယ်လို့ရေဘူးရပြောနိုင်ပေမဲ့ထိုင်ဝမ်ကျွတ်ဟာသူတို့ပိုင်တယ်လို့အမြဲပြောနေတဲ့တရုတ်ပြည်မကြီးရဲ့စည်ရေးရန်ကအမြဲရှိနေပါတယ်ထိုင်ဝမ်ကိုစည်ရေးနှီးသုံးပြီးပြည်မကြီးအုပ်ချုပ်မှုအောက်ရောက်အောင်လုပ်မယ်လို့ပြောကြားထားတယ်လို့စည်ရေးတန်တမာရေးစီးပွားရေးဖီအာရေးပို့တိုလုပ်နေပါတယ်လွန်ခဲ့တဲ့3နှစ်လောက်ကစပြီးထိုင်ဝမ်ကျွမ်းသားမှာတရုတ်လေတပ်လေယာဉ်တွေပြန်တမ်းမှုကိုနေ့စဉ်လိုလုပ်နေတာမှာအခုနောက်ပိုင်းတော့ထိုင်ဝမ်ပိုင်နယ်ထဲအထိတရုတ်တိုက်လေယာဉ်တွေရေတပ်သင်္ဘောတွေဝင်ရောက်ပြီးတိုက်ခိုက်ရေးပုံစံလေ့ကျင့်မှုတွေကိုလုပ်လာပါတယ်။ထိုင်ဝမ်စစ်တပ်ကလည်းတရုတ်ပြည်မှာကြီးကတိုက်ခိုက်လာခဲ့ရင်တုံ့ပြန်တိုင်ဖို့အသင့်ရှိနေကြောင်းပြသတဲ့အနေနဲ့စစ်ရေးလေ့ကျင့်မှုတွေစစ်အင်အားပြမှုတွေလုပ်နေပါတယ်။ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးလို့တရုတ်အစိုးရကဆိုပြီးအခုလိုစစ်ရေးနဲ့ချင်းချောက်မှုတွေပိုလုပ်လာတဲ့အပေါ်ထိုင်ဝမ်မှာနေတဲ့မြန်မာတွေအနေနဲ့ဘလောက်စိုးရိမ်မှုရှိနေကြပါသလဲ။တိုင်ပင်မြို့တော်တုံးဟူတက္ကသိုလ်အာဆီယံဌာနကမြန်မာစာကတိကကိုသောမတ်ချန်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျ
။ထိုင်ဝမ်ရဲ့ပိုင်နက်ထဲကိုသူတို့ကလေရင်ပေါ့စစ်နေရင်ခဏခဏဖြတ်ပြီးတော့အရင်ထက်ကိုပို့ပြီးတော့ပြင်ထန်တာဖြစ်တဲ့အကြောင်းပေါ့တော့ဒီမှာနေထိုင်နေကြတဲ့ဒီထိုင်ဝမ်ဒေသခံတွေအားလုံးပါလေအရင်ထက်ပို့ပြီးတော့စိုးရိမ်ပူပန်မှုတော့ရှိတယ်တကယ်ပဲသူတို့ပြောသလိုပဲပေါ့နော်အကယ်၍ဒါအလိုအပ်လာတဲ့ခါကျရင်လက်နက်အင်အားသုံးပြီးတော့ပဲဒီထိုင်ဝမ်ရဲ့ဒီကျွန်းဆွယ်ပေါ့နော်ဒီဥစ္စာကိုပြန်ပြီးတော့တင်းယူမလားဆိုတာပေါ့နော်ပုံမှန်ထက်ဆိုင်တော့ခါတိုင်းဆိုင်တော့ပုံမှန်အပြင်ကဒီအကြောင်းအနေနဲ့ပတ်သက်ပြီးတိတ်မပြောကြဘူးဆိုပေမဲ့အခုဆိုလူတွေကပို့ပြီးဆွေးနွေးဖြစ်တယ်ခင်ဗျာပုံမှန်အပြင်နေ့စဉ်ဘဝမှာအစားတစ်ချိန်ဖြစ်လာခင်ဘလို့လုပ်မလဲဆိုရှင်တဲ့ဘဝကြတော့စိုးရိမ်ပူပန်ပြီးပူပန်မှုတွေရှိတယ်ကိုပြောချင်တာ
တကယ်ကတော့ဒီတရုတ်ပြည်မှာကြီးကနေပြီးတော့ခွဲထွက်ပြီးတော့တီးကြလွတ်လပ်တဲ့ထိုင်ဝမ်ဖြစ်ထူထောင်ခဲ့တဲ့အချိန်ကစပြီးတော့မှဒီတရုတ်ပြည်မှာကြီးရဲ့ချိန်ချောက်တဲ့ရန်ကရှိနေတာပေါ့လေဆိုတော့အခုကတော့ပို့ပြီးတော့အစိုးလာတယ်လို့မြင်ရပါတယ်။နောက်ဒီတရုတ်ကဒီဒေတာရင်းမှတာမကနိုင်ငံတကာမှာပေါ့လေသူ့ရဲ့ဒီစီရေးအရာရောစီးပွားရေးအရာရောအင်အားကြီးတဲ့နိုင်ငံဖြစ်လာတဲ့ခါကျတော့ဒီအပေါ်မှာရောထိုင်ဝမ်အစိုးရကပို့ပြီးတော့မှတတိထားလာတယ်လို့ရောမြင်ရလားရှင့်
ဟုတ်ကဲ့အမဒီပြောတဲ့အပိုင်းမှာဆိုရင်တော့တော်တော်လေးတိတာလာတာကိုသတိထားမိတယ်ခင်ဗျာအကယ်ကျွန်တော်တို့ဒီပေါ်ထိုင်ဝမ်အစိုးရဘက်ကလည်းသူကစစ်အင်အားနေနဲ့ပတ်သက်လာပြီးတော့ပို့ပြီးတော့တိုးချဲ့တာလာတာကိုသတိထားမိတယ်ခင်ဗျာ
ထိုင်ဝမ်မှာကြောင်းတက်နေတဲ့ကျောင်းသူ Smell Ra ကလည်းသူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပါတယ
်ကိုကသူများနိုင်ငံမှာဆိုတော့ဘယ်လိုပြောရမလဲကိုကဘေကိုသွားပြေးရတကယ်ကြီးဖြစ်လာပြီးတော့နိုင်ငံရေးဆိုမှပြတ်တက်ဘူးလေနော်တကယ်ဖြစ်ဖြစ်လာဒါနိုင်ငံရေးဟိုလက်ခွဲလက်ဖြစ်ချင်းဖြစ်မယ်ဒါပေမဲ့ကိုကမသိဘူးကိုကပဲမြန်မာနိုင်ငံပြေးပြန်ရမလားနှမရှင်လေဒီမှာပဲနေရမလားဒီမှာနေရင်ဟောလူချွေးနေရတာကိုအတွက်ရှိလားပေါ့နော်အမျိုးဆိုရင်းတာပေါ့အဲသူများမောင်းထွင်ကိုကပြန်ရမှာလေဒီမှာနိုင်ငံမှာအချင်းမပြေဘူးဆိုရင်တော့အဲကြောင့်တော့ကိုကအဲ့ဒါအရင်ဆိုရင်းတာပေါ့
2022နှစ်ကုန်ပိုင်းတော့ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်ဆီပလိုစီဦးဆောင်တဲ့အမေရိကန်လွှတ်တော်အမတ်တွေထိုင်ဝမ်ကိုတွားရောက်ခဲ့ပြီးထိုင်ဝမ်နဲ့တသားတည်းရှိတယ်ဆိုတာကိုပြသခဲ့ပါတယ်။အမေရိကန်နဲ့မက EU ဥရောပသမဂ္ဂလွှတ်တော်အမတ်တွေ၊ Britain, Germany စတဲ့ဥရောပနိုင်ငံတွေကလွှတ်တော်အမတ်တွေလည်းထိုင်ဝမ်ကိုတွားရောက်ပြီးထိုင်ဝမ်ဘက်ကရပ်တည်နေတယ်ဆိုတာကိုပြသခဲ့ကြပါတယ်။အမေရိကန်အစိုးရကတော့တရုတ်တပြည်တော်မှုကိုပဲဆက်လက်ဆွဲကင်ထားပါတယ်လို့တရားဝင်ပြောကြားထားပါတယ်။တစ်ချိန်တည်းမှာပဲဒေါ်လာတန်း200နီးပါးတန်ဖိုးရှိတဲ့လက်နက်တွေကိုရောင်းချဖို့2022ဒီဇင်ဘာလမှာပဲအတည်ပြုခဲ့ပါတယ်။အရာတွေကြောင့်ပြည်မာကြီးဘက်ကခုလိုစစ်အင်အားပြချင်းချောက်မှုတွေပို့တိုးလုပ်နေတယ်လို့ရောထိုင်ဝမ်မှာမြင်နေကြပါလား
။ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကြတော့ဒီဘယ်လိုပြောမလဲလူငယ်ပိုင်းနဲ့လူကြီးပိုင်းဆိုပြီးတော့ generation ကွာပါတယ်ခင်ဗျ။ဘာဖြစ်လို့ဆိုလူငယ်ပိုင်းတွေကကြတော့သူတို့မွေးတာကတည်းကသူတို့ကဒီထိုင်ဝမ်ဟာဆိုရင်တခြားရက်တည်နေတဲ့ဒီအစိုးရတကြီးရက်နဲ့ပေါ့နော်ဒီလိုမျိုးပြောပြမလဲရက်တည်နေတဲ့နိုင်ငံတနိုင်ငံဖြစ်ပဲရှုမြင်ထားတာဖြစ်တဲ့ကြောင်းသူတို့အများစုရဲ့သူတို့ထင်ထားတာကထိုင်ဝမ်ဆိုတာငကိုတဲ့တနိုင်ငံဖြစ်နေပြီဒါကြောင့်ဒီလိုမျိုးအမေရိကန်နဲ့သူတို့ကိုဒီလိုမျိုးနောက်ကနေပြီးတော့နော်စစ်အင်အားဖြစ်ဖြစ်လက်နက်အင်အားဖြစ်ဖြစ်ဒီလိုနီးပေါင်းဒါမှမဟုတ်နီးပညာအရပဲဖြစ်ဖြစ်ဒီလိုမျိုးကူညီထောက်ပံ့ပေးနေတဲ့ကြောင်းသူတို့ကတော့ဒီအားတက်တယ်ပေါ့တစ်ဖက်ရဲ့ချင်းချောက်မှုကိုသူတို့ကကာကွယ်နိုင်နေခုခံနိုင်နေသူတို့မှလည်းကြောထောင်းနောက်ခံရှိတယ်သူတို့ကရှုမြင်ကြတယ်ခင်ဗျဒါပေမဲ့လည်းသူတက်ကြီးပိုင်းနေကြတော့လေတချင်ကသူတို့ရဲ့ဒီပြောမလဲအချင်းကလေသူတို့ကတီမာကြီးကနေပဲလာတဲ့မျိုးနယ်ဖြစ်တဲ့ကြောင်သူတို့ကမျိုးနယ်ချင်းတူနေတာဖြစ်တဲ့ကြောင်ဒီလိုမျိုးမှာသူတို့တချို့လူကြီးပိုင်းတွေရဲ့အနေစုကကြတော့အမေရိကန်တွေမျိုးပါဝင်နေမှုဟာဆိုရင်သူတို့အပေါ်ဒီလိုမျိုးပေါ့နော် 哦，那那年保险业，然后保险业我保不了，为啥？现在呢，随便都话说明家里什么？
台湾嘛，西边一路你的过来个咯，台湾那年以下，啊，这个全部的八几年那苦的个，被八几啊那样的苏联宝马目的比了，利用的十三亿挂的路标牌的，台湾嘛，民进党路标的，那是啊那样怎么的蔡英文的 TPP 八几个。第三，落来在台湾偏安地个查人路线比较歪
的。巴蒂那股是啊不，古来是怎么啦？也巴蒂不，民进党呢？那国民党算那股是的。民进党搞到，都话面临纠杂的，都话落来在那眼皮，一地步的都话，这啥么么纠杂的，你能懂呗？国民党到阿鲁呢，他还在偏安没都话，嗯，懂呗？哎，那股罗管了不？伊那嘛，国民党在龙华到，这个牛。对比清朝母子阿老几没偏袒我反正都啊先比较年的说第一民间党家的我跟那些他们的也把他家的杀人啊就说你他们也是嘛就是民间党在他们的国家里就他们的拼音就在那年去进行没路标比没水拿给他的那种的啊对比他们进来的那种的啊就啊就年龄就是那种片面数据进行给他们的
那是嘛咯第二月十一点嘛，我睡眠来的多。那趟我跟你家三妹的，又要比牛大人，没偏没的，什么太阳没是一身个。那是李老干的，那趟那是李姑娘家三比罗，等你提多来了，台湾他们那个亲家给把的，台湾嘛，各位因阿多面目露来，没偏没的，什么太阳的旮旯个偏来你的路，十一算因个慢慢的来偏的路，果然来什么全部的，古多马斯卡先别把的。
亲家也偏高偏难一点不呢？那怕家的四一那不得比较不呢？比如说四百的偏高偏难一点，所以比较说明他了。比如说讲，无论哪哪的单的，比如说多话的，要家里单不呢？啊，单月比较要家里单下的，是木炭家啦，等那不呢？不比较多，多切不多，比如送偏家里看面。那比较就那的话，第四木炭比外比说明，那什么呢 ？Reserve 所比较的高看的物业，要家里物业不？四木炭比较多的呀，偏比较。我们订单背的没有，的路没有保呢，因为 reserve 是够的。哦，路也是多噶，银行它不会要靠有买了多少钱拿来看。
台湾嘛，没偏没的，什么人家啦，真的偏多人的不得路，得有怕噶咯。譬如这个苗山路的宝塔比路的路也路，只有南岸在他那表文雅、王伟斌啊、破壁表述给话的。台湾那边的保险行业，双工路段没路的开嘛，特别了表给话的。啊，可能有的台湾的只有南岸在嘛，事业的嘛，没得多年在嘛呗。American 比方说，我现在比如嘛，去塞的，的马哈比方呢，那个那个李老爷 CSIS， 特地评价什么破格的比如嘛，这个路面的调皮嘛，这个那套那些差空的家路线，台湾国新闻打开严肃比如嘛，的路的事业一样，拍拍干的比如三十八人，而且三十七一样属于这个路十七那个路线人，只有台湾大马家的 American 比方说呢，这边特地提高加收入面来呢。第二年年年年年年年年年年年年年年年年年年年年年年年
年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年年အဲ့ဒီလိုအကြောင်းတွေပါဝင်းကဘာတလွားကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကသတင်းတွေကိုတတ်တန့်ရောင်သတင်းလွှာအစီအစဉ်မှာမအေးတန်တာကျော်တင်ဆက်ထားပါတယ်ခင်ဗျာ
တလောကပဲအော်စကာဆုတွေရသွားကြတဲ့မင်းသမီးမီရှဲယိုနဲ့မင်းသားခီဝေကွမ်တို့ကိုအခုလည်းကော်ဇော်နီခင်အခမ်းအနားတစ်ခုမှတွေ့ရပါတယ်မေလ9ရက်နေ့ကနယူးယောက်မြို့မှာကျင်းပသွားတဲ့ American Born ChineseAmerican Bound တရုတ်ဆိုတဲ့ရုပ်သံဇလံဖွင့်ပွဲမိတ်ဆက်အခမ်းအနားဖြစ်ပါတယ်။ Michelle Yeoh ကတော့ပြီးခဲ့တဲ့2လကပဲ Everything Everywhere All at Once ရုပ်ရှင်ဇာတ်ကားနဲ့သူတို့နှစ်ဦးအတူတူ Oscar ဆုရခဲ့တာကိုမယုံလို့ပြောသွားခဲ့ပါတယ်။ဒါမဲ့လည်းဒီလို Oscar ဆုရသွားခဲ့လို့လည်းသူနဲ့အာရှအတိုင်ဝန်တစ်ခုလုံးမှာတက်ရောက်မှုကြီးကြီးမားမားရှိကြသူကကြူဆိုပါတယ်
။ You know it's really interesting someone said to me it's only been 2 months it feels like it'sSo many things have happened since then. I've been like crossing the country.
အရင်စိတ်ဝင်စားစရာကောင်းတယ်ရှင်။ကျမကိုတယောက်ကပြောတယ်။နှစ်လပဲရှိသေးတာ။ဒီထဲမှာဖြစ်သွားတာတွေကအများကြီးပဲ။တိုက်ကြီးတွေတနေရာနဲ့တနေရာကူးနေရတယ်လို့ပဲ။ဒီတော့ကျမလည်းအခြေအနေကိုလိုက်ပြီးတော့ပျော်နေလိုက်မယ်ပေါ့။အရှိတိုင်းသားတွေအတွက်တကယ်ပျော်စရာချစ်စရာရတာတွေကိုပေးတယ်။ဒါမျိုးစောင့်နေကြတာကြားပြီလေ။
It will be difficult and dangerous.
Be the hero.
What if I'm not, though?
Fate is not decided up there, but
down here. Yuxin Kama Mishayu ga kwenye mero ni yaga ne teyeo saumari. Jin Luwen yenye yobya gaton o chikyan yaiku thara pshipyo. Di gaton saumma ga Amerikan na yen na diyo gauli diyo ye pshisin o swepya thara wa. Jangma dugu akuma ate yao la re diyo jaunali ne drepi lai pyo. Adiyo piga kaliga miyobiyen wukunye ta pshin ya.
I wanted to tell a story where the Asian American identity was the focus. It's a huge part of how I find my place.
ကျွန်တော် ရင်က လည်း ပြောဦး ပါတယ်. ဒီ စာအုပ် က ကျွန်တော် စီက ဖြစ် တာ ဆို တော့ ကျွန်တော် ဇာလန် လို့ ဖြစ် မိတယ်. ဒါ ပေမဲ့ ဒီ အထက် မှာ အားလုံး က ဝိုင်း ထက် ကျိုးစား တာ ဆို တော့ ကျွန်တော် တို့ အားလုံး ရဲ့ ဇာလန် ပေါ့. ဒီ တဲ့ က အစိတ် ပိုင်း လေး တစ်ခု ဖြစ် ရတာ ကို ဂုဏ်ယူ မိ ပါတယ်.
American က တရုတ် နယ် ဘွာ ဆယ် ကျော် တက် နေရာ မှာ တော့ မင်းသား လေး ဘန်ဝင် က တရုတ် ဆောင် ပါတယ်. Zalanga Nemejo Tioka Wukonga Journey to the West Go Joyo Yutara Tipani.
I was born in China and I moved here when I was 6, and in China there's only really two shows on television. It's the news and then it's the live action.
Chino Dima GB Biogi Ma Muya Ba. Digo Chowne Dama Pyongara. Tioki Marunga Jiziaga Namuwe Shidele. The Ding Ye, Nada Kuga, Journey to the West, Wukonga Hu, Gadong Gae, Luene Dietai Gae, Eddie Domuwe Shibare.
It's a really
interesting and smart take on it because it's not really adapting any of the original folklore.
ရန်ကိုစိတ်ဝင်စားပြီးကောင်းပါတယ်အိုင်ဒီယာကရန်ကောင်းတယ်သူကမူရင်းကိုပြန်မှီညာရိုက်ထားတာမျိုးမဟုတ်ဘဲနဲ့
Awesome.
I think representation is awesome. You know, 20 years of my career was in Hong Kong and Asia.
ဂျမိုက်တာပဲဒလူကူစားပြီးပါဝင်နိုင်တာမျိုးကအရန်ကောင်းပါလေ ကျွန်တော်ရဲ့အနုပညာသက်တမ်းတစ်လျှောက်နှစ်ပေါင်း20ကဟောင်ကောင်နဲ့အာရှမှာနေခဲ့တာပါအဲ့ဒီတုန်းကဒီကိုပြန်ပြီးတော့မလုပ်ဖြစ်ခဲ့တာကလည်းဒီမှာကကျွန်တော်ဝင်တိုးလို့ရမယ့်နေရာတစ်နေရာမရှိဘူးလို့ထင်တာလဲပါတာပေါ့ဒီလိုနဲ့နှစ်တွေကြာလာတော့
ဒီမှာပို့ဆိုးတာကအမေရိကကအာရှတိုက်သားလည်းဖြစ်တယ်အထက်တန်းကျောင်းသားစီကျော်သက်ပါဖြစ်တယ်ဆိုတော့အဲ့ဒီမှာနေပို့ဆိုးသွားတာပေါ့အခုတို့ရိုက်ကူထားတဲ့အမေရိကန်ဘောင်းချိုင်းနီးရုပ်တံဇာလန်တွေကိုတော့မေလ၂၄ရက်နေ့မှာဒစ္စနီပလပ်ရုပ်တံလိုက်မှာစတင်ပြသမှာဖြစ်ပါတယ်ရှင်
ဒီမှာနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဝင်ရောက်ခဲ့တဲ့မုခဆိုင်ကလုန်းမုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာယာယီအင်ငန်းထောင်နဲ့ကြီးထိခိုက်ပျက်စီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ထိနက်နဲ့ဥခိရာဒုက္ခသည်စခန်းတွေမှာအင်ငန်းပေါင်း2000ရှစ်ကျော်ထိခိုက်ပျက်စီးခဲ့ရကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကယ်ဆယ်ရေးနဲ့ပ
တဲ့နဲ့အသက်88နှစ်အရွယ်အမေရိကန်နိုင်ငံသားတဦးကိုတနင်္လာနေ့ကထောင်နဲ့တသက်တကြွချမှတ်လိုက်ပါတယ
်ဒီကနေ့မနေ့အတွဲအစည်းအဝေးထုတ်လွှင့်ရမှုကမှတ်စုမှန်ဖြစ်ပြီးအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen နဲ့ Citric Franklin တို့ဖြစ်ကြပါတယ်တော်တာရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးဘေးရန်ကင်းပြီးတော့မင်္ဂလာပြည့်ဝတဲ့နေ့တွေအမြန်ဆုံးရရှိစေလို့ကြောင်းဆုတောင်းလိုက်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်ပ
ါ This program has come to you from the Voice of America, Washington.